아, 명랑아, 니네 전에 오피니언 센터 팟캐스트 보면서 왜 패커 다 말해 보면서 예, 빅 브레인으로 빅 로고 아, 니 우리 다시 봐나 비 하면서 편 니네 이스라엘 팔레스타인 教母那种奶奶巴掌没有，然后国民党还有这两天民意啥一类民意不拍台，我 rap 那 he's very big brain person，是吧？这种比如对欧娜国三观比例多的，民意接受点嘛也都，不他妈弄啊咯，the history one 喏，这种 the by。ဒီဖြစ်နေတဲ့ဟာတူကျွန်တော်တို့မြန်မာဒီလိုနားထောင်နေသူတွေတချို့သူတွေလည်းတိတ်မသိကြဘူးပေါ့နော်ဒီကျွန်တော်တို့ ਨੇ အလံဝေးရာလည်းပါတာပေါ့ဒီဟာပြောရမယ်ဆိုရင် Middle East ကကျွန်တော်တို့သတင်းတွေတွေ့တဲ့ဘာညာသတင်းတွေထဲမှာပဲတွေ့ရများပါပေါ့နော်ဒီလိုဟို especially these အဲ့လိုတခုခုမကောင်းတဲ့သတင်းဖြစ်မှတွေ့ရများတဲ့နေရာဒေသပေါ့နော်အဲ့တော့ဒီ history ပေါ့ Palestine ဒီနေရာလေးပေါ့ပြောရမယ်ဆိုရင်အဲ့နေရာလေးကကျဉ်းကျဉ်းလေးပါပဲကျွန်တော်တို့မြန်မာပြည်ထဲမှာထည့်မယ်ဆိုရင်တော့မှရန်ကုန် maybe ရန်ကုန်လောက်တောင်ရန်ကုန်တိုင်းလောက်တောင်ကျယ်ကျယ်မှကျယ်နေရာ
ဟုတ်တယ်အဲ့ဘာလောက်ထိရောက်ပါ
Just
ဦး
strip ဆိုရင်တော့ကျဉ်းကျဉ်းလေးတကယ်ပြောရမယ်နော်
ဟဲ့တော့ကျင်းတယ်
တော်တော်ကျဉ်းတဲ့ဟာဘာသာမှမရှိဘူး my like across is like maybe 20 or 30 miles
I think it's even smaller than that. If you're talking about Gaza, it's smaller. Gaza ចောင်းပြောရင်အပူတည်တယ် Gaza ဆိုရင်တော့ minus 10 square meter square mile ပဲရှိတယ် Israel ဆိုရင်နည်းနည်းလေးပိုကြီးတယ် US state နဲ့နိုင်မယ်ဆိုရင် New Jersey Philadelphia လောက်ပဲရှိတော်တော်သေးတယ် it's very small yeah
yes အော်တော်တော်သေးတဲ့နေရာပေါ့နော်အခုတကယ်ဆိုရင်အဲဂါဇာမှာဆိုတော့ one of the ဟိုလူရဲ့အထူးထက်ဆုံးနေရာတစ်ခုလို့ပြောလို့ရခုနကပြောရ minus 10ပတ်လည်တော့နေရာလေးပေါ့နော်ဒီဂါဇာ strip မှာဆိုရင်အဲနေရာဘာဖြစ်လို့ဒါတော့ပြဿနာကြီးများလာတယ်ပေါ့နော်ပြောရမယ်ဆိုရင် why so much trouble going on there ပေါ့အဲ့ဒါလေးရဲ့ history background လေးပေါ့နည်းနည်းတော့ပြောပြပေးပါလား
Yes, so ကိုစရာ thank you ပါကျွန်တော်ခေါ်ပေးတဲ့အတွက်ကျွန်တော်လည်းဒီတလောက်ပေါ့နော်ကျွန်တော်ဖတ်ထားတလောက်လေးနဲ့ပြပြပေးလိုက်ရအောင်ဟိုအဓိကတော့အဲ့နေရာက majority အစတည်းကဒီက conflict prone အရန်ဖြစ်တဲ့နေရာပေါ့နော် civilization အကြီးကြီးလည်းအများကြီးထွက်ခဲ့တဲ့နေရာပေါ့နော်ဒါကတော့ middle bronze age history ကနေစပြီးတော့ဒီနေရာမှာ irrigation စပေါ်တဲ့အခါမှာဒီနေရာကအချင်းရေစီးလည်းကောင်းတယ်ရာလည်းကောင်းတယ်ဆိုက်အားလည်းကောင်းတယ်ဆိုက်ပျိုးအားလည်းကောင်းတယ်လူမျိုးကလည်းစုံနေ Egyptian တွေရှိရခဲ့နောက်ပိုင်းအကုန်မှာဒီနေရာမှာအရန် fertile ဖြစ်တဲ့ land တွေရှိတဲ့အခါကျတော့ civilization တွေတစ်ခုပြီးတစ်ခုဒီနေရာဒီပတ်ဝန်းကျင်မှာတော်တော်ထွက်ခဲ့ရပါတော့ a very ancient civilization ဘာအဲ့ထဲမှာ Jewish people ပေါ့နော် mostly Jewish people ဒီလက်တစ်ချိန်လုံးက history ဒီမှာ embedded history အကြီးရှိခဲ့ရပါတော့အဲ့ကနေစဖြစ်လာတဲ့အခါမှာ modern history ရောက်တဲ့အခါမှာ Jewish identity ကJewish identity နဲ့ Arab identity အရင် distinct ဖြစ်တဲ့အခါမှာကြတော့နှစ်ဖက်နှစ်အောင်လုံးကနှစ်ဖက်လုံးက claim ရှိရလို့ဖြစ်ကြတဲ့အခါမှာ historically ဒီညာတော်တော်ပြဿနာရှုပ်ထွေးတဲ့နေရာမျိုးဖြစ်လာတယ်ပေါ့နော် Jewish people မှာနှစ်3000 maybe if you stretch it but နှစ်4000ပြောကြတာပေါ့နော်သူတွေက biblical history နဲ့ပြောရလို့လည်းရှိရ anthropological history လည်းရှိရပြီးရင် geographical history လည်းရှိရပေါ့နော် Jewish people တွေ yeah claim ပေါ့နော်ဒီနေရာရှိရလို့ပြောရလို့လည်းရှိတယ် Arab တွေကလည်းသူတို့ရဲ့ obviously scientifically လည်းသူတို့ဒီနေရာမှာ present ဖြစ်ခဲ့ရတယ်နှစ်ထောင်နဲ့ချီပြီးတော့ကြာပြီပေါ့နော်ဒါပေမဲ့ The creation of Israel, well, the state of Israel, jaro dudia kabase api naupai, Holocaust pi naupai ma phit paw la le concept paw no. Da ba ya phit paw la le so ra Zionism so ra ba le so ra Jewish people re homeland sha be me paw no. Through Zionism ye famous quote to khu shi ya ba le so ra land for the people for the people without the land so ra quote shi ya ba no. Ari ha ne a ni thu ro a homeland lai sha de a kha ma prathama Uganda o propose lut de Theodore Herzl ka ai ha ye the famous big brain on the Zionism is a big brain yeah to prathama Uganda o propose lut de now to China or propose lut khe ba no that's a very well known piece of fact that nobody talks about China or propose lut khe a chain shi de China so a piece of land in China Uganda o propose lut de now song ja ro Balfour Declaration မှာ 19 I think 17မှာသူတို့ Palestine မှာ Palestine the mandate of Palestine British control Palestine မှာငါတို့ Jewish people တွေ homeland ဆောက်ပေးမယ်ဆိုပြီးတော့အဲဆောက်ပေးတာပေါ့နော်ဆောက်ပေးတဲ့ပုံစံမျိုးစလုပ်ခဲ့တာပေါ့နော်အဲဒါကို propose လုပ်ခဲ့တာကတော့အာဒီကျွန်တော်တို့ဒီ UK နိုင်ငံအမန်နယောက်က propose လုပ်ခဲ့တာပေါ့နော်အာ letter ရေးတာဘယ်သူရေး Zionist အမန်နယောက်က letter ရေးတာဘယ်သူရေးလဲဆိုတာ Balfour ရေးတာပေါ့နော်ဆိုတော့ Balfour ရေးတဲ့အခါမှာသူကလည်း well okay let's see about it ပေါ့နော်အဲ့နေရာမှာ Palestine Arab တွေလည်းရှိတယ်ဘယ်လိုလုပ်မလဲဆိုပြီးတော့သူတို့ဆွေးနွေးပြီးတော့နောက်ဆုံး Jewish state သူတို့မလုတ်ခင်မှာဘာဖြစ်လဲဆိုတော့Russian နိုင်ငံ Russian Empire မှာ Jew တွေအရင်နှိပ်ကွတ်တယ်ပြန် program တွေဖြစ်တာပေါ့နော် program ဆိုတာဂျူးတွေကိုအထင်မောင်းထုတ်တာတို့ပါတို့အဲသူတို့ရဲ့ business တွေကိုဖျက်ဆီးတာတို့ပါတို့ဖြစ်တယ်ပေါ့နော် Korean Orthodox ပြီးလိုက်အဲ့ချိန်မှာ anti-semitism အရင်မြင့်လာတဲ့အချိန်ပေါ့နော် Western Europe မှာ Germany တို့ Hungary တို့ Poland တို့မှာ anti-semitism အရင်မြင့်လာ Austrian Hungarian ပါအဲ့အဲ့ anti-semitism အရင်မြင့်လာပေါ့နော်ဒီကိုအဲ့ဒါ anti-semitism အဲ့ချိန်မှာဖြစ်တာမဟုတ်ဘူးနှစ်2000အရင်ထဲကလည်းရှိတယ်သူတို့ကအဲ့နေရာမှာ Protestant နဲ့ Catholic တွေကအဲ့ဒီတခုတော့အရင်ထဲကဒီဇိုင်းမှမှသူတို့ဘာလုပ်လဲဆိုတော့ဂျူးတွေဝိုင်းပြီးနှိပ်ကွတာအကျွေးတွေယူတယ်ပတ်စံမရှိရင်ဘယင်းတွေကိုယ်တိုင်က Lord တွေ King တွေကိုယ်တိုင်ကအကျွေးတွေယူတယ်ဂျူးတွေရှာနေပတ်စံရယ်နောက်ဆုံးပြန်ပေးရမယ့်အချိန်ကျရင်ကိုယ့်အကူကိုယ့်အကျွေးယူပြီးကိုယ့်အတိုးကိုနှုတ်နှစ်ပြီးတော့ဂျူးတွေကိုကန်ထုတ်တယ် like leave the country you know we are not going to pay you back အဲ့လိုမျိုးအမြဲတမ်းလုပ်ခဲ့ရပါတော့ဆိုတော့အဲ့ဒါတော့ history ရှိတယ် Europe မှာစတဲ့ဒါပေမဲ့နောက်ပိုင်းကျတော့အဲ့ဒါပိုဆိုးလာပြီးတော့Nazi party the rise of nationalism on a German fascist nationalism ne yan chi la de a kha ma Nazi socialist de bo na national socialist Nazi party bo na thuru a they kick a lot of Jews out and then some of and 6 million of them they killed along with other few millions of gay people I think disabled people gypsies and other people they kill a lot of people basically mentally ill even but they kill a lot of Jews like 6 million Jews so ariha ka the state of Israel bo no sa thong wa me so ye outside idea po bi yo cemented phit twar bo no and they chose the state of Palestine so that's basically a very short history they are longer version of how it happened you know that uma through ye militia bo no ai အဲ့ဒီ state of israel create မလုပ်တဲ့အချိန်မလုပ်သေးတဲ့အချိန်မှာသူတို့ israel မှာအလျားရပေါ့နော်သူတို့ဥရောပနေပြီးတော့ဥရောပနဲ့ russia နေပြီးတော့သူတို့အများကြီး palestine မှာလာပြီးအခြေချတဲ့အခါမှာ local muslim တွေနဲ့ palestinian တွေပြဿနာတက်တာရှိရပေါ့နော်ရှိရအခါမှာသူတို့ worship place of worship မှာစာပြီးပြဿနာတက်တဲ့အခါမှာ ergun ဆိုတဲ့အဖွဲ့ကိုသူတို့ဖွဲ့ပြီးတော့ဘသူကဖွဲ့ရလဲဆိုတော့ Jewish settler တွေကဖွဲ့ပြီးတော့1882ထဲကသူတို့စလာတဲ့အခါမှာ local population ပြဿနာတက်တဲ့အခါ Aragon တို့ဘာလို့ဖွဲ့ပြီးတော့သူတို့ဘုံကျဲတာတို့ဘုံခွဲတာတို့ပြီးရင် British official တွေကိုခေါင်းဖြတ်လိုက်တာတို့ဘာလို့လုပ်တယ်ပေါ့နော်အဲနောက်ဆုံးအဲလိုမျိုးဖမ်းပြီးတော့ kidnap လုပ်တာဘာလို့လုပ်တယ်ပေါ့နော် local Jewish militia ပေါ့နော်အဲလုပ်တဲ့အခါမှာအဲ့ဒီလူတွေအဲ့ဒီလူတွေထဲကနာမည်ကြီးနှစ်ယောက်ရှိတယ်တယောက်က Menachem Begin နဲ့နောက်တစ်ယောက်ကIsaac Shamir Lam the either တယောက်ကို British government တန်ဇီးနီးယားမှာဖမ်းတယ်နောက်တယောက်ကိုGulag Russian Gulag မှာသူတို့ဖမ်းလာပြီးတော့ဘယ်လိုလုပ်လဲတော့မသိဘူးအဲ့နှစ်ယောက်လုံးကနောက်ဆုံးပြန်လွတ်လာတယ်ပေါ့နော် so they became very prominent figure in right wing Israeli nationalism the right winger ဆက်ပြီးတော့ငါတို့တိုင်းပြည်ဖြစ်ရမယ် Republican Israeli Republicanism ဆက်ပြီးတော့ထူထောင်တဲ့အခါမှာဒီလူနှစ်ယောက်ကအရင်ရေးပါလာဆိုတော့ပြောရမယ်ဆိုရင်တော့သူတို့မှာအခုလက်ရှိကျွန်တော်တို့ပြောနေတဲ့ Hamas လိုမျိုးအဖွဲ့အစည်းတွေအရင်တော့ရှိခဲ့တယ်ဗျာအဲ့လိုအဖွဲ့အစည်းတွေကလည်းနောက်ပိုင်းကျတော့ State of Israel ဆိုတာ created ဖြစ်သွားတဲ့အခါမှာအဲ့ဒီအဖွဲ့တွေကအလင်းဝင်လာပြီးတော့နောက်ပိုင်း Menachem Begin ဆိုရင် Irgun ခေါင်းဆောင်ပေါ့နော် Irgun ရဲ့ offshoot ရဲ့ခေါင်းဆောင်နောက်ဆုံး Israel နိုင်ငံရဲ့ဟိုအောင်ဖြစ်သွားတယ် PM Prime Minister ဖြစ်တယ်ဗျာ Begin တို့ပါလို့ဆိုSo Netanyahu ဆိုလည်း I think he have relatives who serve in Irgun soအဲ့ဒီအဖွဲ့ကို British အစိုးရ terrorist အဖွဲ့ဆိုပြီးတော့တတ်မှတ်ထားတာပေါ့နော် so ကြောက်ရမယ်ဆိုရင်တော့ history ကအရင် complex ဖြစ်တယ်သူတို့ကလည်း local militia Jewish militia ရှိခဲ့တယ် right ပြီးရင် English တွေကလည်းအဲ့ဒီ militia တွေဖြစ်လာအောင်ဆိုပြီးတော့ NIR NIR ဆိုတဲ့အဖွဲ့ပါတယ်သူတို့ဟိုထောင်ပြီးတော့ Ottoman Asia နေပြီးတော့ဟို ဟို intelligence ခိုးတာတွေပါအရင်ကလောက်ခိုင်းခဲ့တယ်ပေါ့နော်1800လောက်ခဲ့သူအဲ့လိုမျိုးလောက်ခိုင်းတာ British တွေက Ottoman တွေကိုတိုက်တဲ့ချိန်မှာ so the history ကအရင်ရှိတယ်ပေါ့နော်ပြောရမယ်ဆိုရင်တော့ Jewish statehood ဆိုတဲ့ဥစ္စာ concept ကနေ့အများကြီး cemented ဖြစ်လာတဲ့ဥစ္စာမျိုးပေါ့နော် like Muslim တွေနဲ့ပြဿနာတက်တဲ့ပြီးသွားရင်အဲ့ဒီချိန်မှာ right wing nationalism နဲ့နေလေးပုံမြင်လာတယ် British တွေကလည်းသူတို့ရဲ့အဖွဲ့အစည်းတချို့ terrorist လို့တမန်လိုက်တယ်ပို့ပြီးတော့ nationalism မှာပို့ပြင်းထန်လာတယ်ဆိုတော့အဲ့လိုမျိုးနဲ့နောက်ဆုံးကျတော့လည်း statehood ရသွားတဲ့အခါမှာအဲ့ဒီဖွဲ့ကောင်ကအလင်းဝင်လာပေါ့နော် so that's like big short history short version of it yes
အဲ့တော့အဲ့ဒီလိုမျိုးပေါ့နော်ဒီလိုမျိုးပြဿနာအေးစတာတော့ကြောက်မယ်ဆိုသူတို့စပြီးတော့နိုင်ငံတည်တဲ့ကဒါဒုတိယကမ္ဘာစစ်ပြီးတဲ့ဒါဒီ Israel နိုင်ငံရလို့မဖြစ်လာခင်တည်းကဒီခုနပြောတဲ့ Zionist ပေါ့နော် Zionism မှာအရင်တည်းကตัวซะပြီးတော့ရှိနေပြီပေါ့เนาะဒါလည်းဟိုကိုစာအုပ်တွေထဲမှာဖတ်တာဟိုအမေရိကမှာလည်းရှိနေပြီ Zionist အဲ့ချင်းဒီဒုတိယကမ္ဘာစစ်မပြီးခင်တည်းကရှိနေတဲ့အားတွေပေါ့เนาะအဲ့တော့ဒီ Zionism ရဲ့အဓိကဟို main point ကအကိုနားလေတော့ဆိုရင်တော့ဟို maybe I'm wrong เนาะကိုနားလေတော့ဆိုရင်တော့သူတို့ကဒီလိုမျိုးပေါ့เนาะ Jewish နိုင်ငံမှာ Jew တွေပဲအဲနေရမယ်ရှိတဲ့နယ်ဆိုတော့အဲ maybe အဲ့လိုမျိုးပေါ့နော်ဂျူအများစုဒါမှမဟုတ်ဂျူးတွေအကုန်လုံးအဲတော့နေရပေါ့နော်အဲ့တော့အဲဒီလို state of Israel ဖြစ်လာတဲ့အချိန်မှာဒီနေရာမှာရှိပြီးသားလူတွေနဲ့ဒီ Zionist view ရှိတဲ့လူတွေနဲ့ကတိတ်ပြီးတော့တဟဇာတာဖြစ်မယ်လို့တော့မထင်ဘူးပေါ့နော
်ဟုတ်ကဲ့အဲ့ဒါဘာလဲဆိုတော့ Zionism မှာလဲပထမ Zionist culture the statehood ဖြစ်ပြီးသွားတဲ့နောက်ပိုင်းမှာRussian Jew တွေအများကြီးရောက်လာတာပဲเนาะကျွန်တော်နည်းနည်း history ကိုပြန်သွားလိုက်မယ်ဆို Russian Jew တွေအများကြီးရောက်လာ Zionism ကို imagine လုပ်တာအများစုက religious Jew တွေမဟုတ်ဘူး secular Jew တွေဘာသာမဲ့ Jew တွေပြီးသွားရင်ဥရောပမှာရှိနေတဲ့ပညာတတ် Jew တွေပေါ့เนาะ Theodor Herzl တို့ right Chaim Weizmann တို့သူတို့ကအများစုဒီဟာတွေကိုဇာတ်ရည်အရှိကြီးရေးခဲ့ကြ Theodor Herzl မှာဆိုရင်နာမည်ကြီးစာအုပ်တူရှိတယ် I mean သူတို့အဲ့ဒီစာအုပ်ထဲမှာလဲ secular ဖြစ်လို့ arab တွေကိုပပဆက်ဆက်မရေးဘူးလားဆိုတော့ရေးတယ်သူတို့ arab လူမျိုးစုအကြောင်း subhuman ဖြစ်တယ်ဆိုတဲ့အထိသူတို့တော်တော်ဘောနော်အဲ့လို nationalist shit တွေပါတွဲပြီးတော့အများကြီးသူတို့ရေးခဲ့ကြတာပေါ့နော်ဆိုတော့these တချို့ literary ဥစ္စာတချို့ secular ဟိုသူတို့ wall jewish congress တို့ဘာလို့ခေါ်ရဲခါမှာဒါကိုအကျိတ်နဲ့ဆွေးနေတယ်တချို့ Jew တွေဆိုရင်အားကြောင့်မလို့ british empire အားဒီဟာတွေကိုပါလီမန်မှာသူတို့စပြီးတော့1912ဟိုဟာ Balfour Declaration နောက်ပိုင်းသူတို့စပြီးတော့ opinion ယူတဲ့အခါမှာanti-Zionist Jew တွေနဲ့ Zionist Jew တို့ပြီးနှမျိုးခွဲပြီးတော့သူတို့ opinion ယူရပါတော့ anti-Zionist Jew ထဲမှာတော့မှဟိုဘာသာရေးကြောင့်ဆန့်ကျင်တာ State of Israel creation နောက်တစ်ခုကကြောင့် secular reason တွေကြောင့်ဆန့်ကျင်တာနှမျိုးရှိရပါတော့ဆိုတော့ reason ကတော့ multifaceted အရင်ဖြစ်တယ်ဒါပေမဲ့စပြီးတော့ statehood ရပြီးတဲ့နောက်ပိုင်းမှာထောင်လိုက်တာနာမည်ကြီးကျွန်တော်တို့နာမည်ကြီးလူတွေပေါ့နော် Bangurian တို့Golden Meir ဘာလို့ဆိုတာဒီကေပြောရမယ်ဆိုရင်တော့ Socialist Jew တွေလို့တော့ပြောလို့ရတယ်ပေါ့နော် Golden Meir ဆိုရင် American နိုင်ငံမှာအကြာကြီးသူ Socialist Movement တွေပါလောက်ပြီးသွားမှာ Israel မှာသွားပြီးတော့ Prime Minister ဖြစ်တာဗျာသိမလားပြီးရင်သူတို့စားထောင်တဲ့ Kibbutzim ဆိုတာသူတို့ရဲ့ Commune ပေါ့နော် Anarcho Commune ပုံစံမျိုးဥစားကြီးကအမြန်တော့socialist တို့ပြောပုံညာဆိုရင်တော့ socialist idea ကနေလာတာပေါ့เนาะလူတွေစုပြီးလာပြီးတော့လဲဆောက်တယ်ပါညာ regardless အဲ့ဒီ idea တွေကကောင်းကျွန်တော်တို့ဝေဖန်တော့မယ်ဆိုရင် the religious settler zionist တွေမဟုတ်ဘူးအဲ့တော့ secular zionism ကနေစခဲ့တာစခဲ့တဲ့အချိန်မှာနောက်ပိုင်းကျတော့ဘာဖြစ်သွားလဲဆိုတော့secular zionism အနေနဲ့သွားတော့မယ်ဆိုရင် Israel နိုင်ငံမှာPalestinian တွေက equal right and equal citizen ပုံစံမျိုးပေးတဲ့နေရာတစ်ခုရှိလာမယ်လို့အကုန်လုံးကယူမှန်းတယ်အဲ့ဒီအချိန်မှာသူတို့က religious Zionist တွေနဲ့ religious Jewish population နဲ့သူတို့ပြဿနာတက်တယ် religious Jewish population ကလည်း1980နောက်ပိုင်းမှာ1960စစ်ပွဲဖြစ်တယ်သူတို့60 war ဖြစ်တယ်နောက် armistice agreement ယူတယ်ပြီးတော့နောက်ပိုင်းမှာသူတို့ဟို arab နိုင်ငံတွေကနေပြီးတော့ farhud တို့ဘာလို့လို့ farhud ဆိုတာဟို dispossession မဟုတ်တော့ jew တွေကို mount ထုတ်လိုက်တာဘာလို့အဲ့ဒီအချိန်မှာ arab jew တွေကလည်း israel နိုင်ငံမှာလာပြီး refugee ယူကြတာပေါ့နော် those jews are extremely religious jews like arab jew တွေကအရင် religious ဖြစ်တယ် and they already have the trauma of being kicked out of
Yes.
their country. Just for people who don't know, material to be honest, you know, Arab Julia, Mizrahi Jew look or regular shima Israel and Gaza and we are Chaucer, I know population are Arab Jewry. So they're extremely religious right-wing Jewish people. And so I don't want to say that Jewry are Mati, the channel, the retainer, Arab Jewry are Bopio, but that's not true. Extremely religious Jews. They have also contributed to this like extremely zealot version of the Ajahn version of like Zionist settler. Judaism, Osamio, the sweat hole, Arabana, Oma, from the river to the sea, so a Palestinian Sabiora, you know, Sabiora settler, Julia Sabiora, but a river, and if you're Pinatinaro, a colon, the Julia Piam, one of Palestinian Shilomiago, Maria, historically biblical, Lani, a colon, our reclaimed no mess with idea. Now, by my post, the socialist Zionism, hoping, and now the religious Zionism, movement, could tap your life. Every time, I'm Jewish thing, and I'll eat her, apply at the door. I'll post Zionism, Luron, called in a little pure, but I don't agree with that. That not a Zionist, religious Zionism, at 20 mu, not a Messabi Zionist movement, Sapila, secular Zionism, Bada Mary, being Bada Emelo, the Julia Saturn, I don't. I'm a religious Zionism, our Aitapusure. Through our ballets, a Jewish state go young ever. Jewish states are a Jew Lumuada, denying our Ocho Ame, Jew Badaneda, denying our Ocho Ame, generally a gono, a second class Dam Hoen, equal rights she and Oma, separate Pinayam, separate by equal Bonamu, Dam Hoen, or the Constitution and Matarushi, so a liberal constitution, Bimele. It's only liberal for the Jewish people, not for the Palestinian Muslims or Christians. So Aulashimale, State of Israel, through a Nangan or Bada, a Jewish Bada to China Hare, Pidae, Kosuatilaram, the Orthodox Jew Mohus, and Menglas on Umiao. You can't marry, you can't get married in Israel. So people go to Cyprus to get married. That's a very famous thing in Israel. So it's messed up. Obviously, the whole country have like, very extremely right-wing Orthodox Jewish population and very secular people too. So statehood pilare chaimara ma secularism gane we are religious settler Zionist who are good no now buying a little morph pit no yeah.
ဒီ Arab တွေ ਨੇ Jewish people တွေ ਨੇ စပြီးတော့ခုနပြောရဲသူတို့နိုင်ငံစဖြစ်တယ်ဆိုတာ ਨੇ ကိုသူတို့ they were attacked ပေါ့เนาะ like from the Arab countries surrounding them Jordan no Egypt ထားပါအဲ့ဒါ like သူတို့မှာအစတည်းကဒီလိုမျိုး Arab people တွေကဒီဟာ ideal they were against for အစကတည်းကသူတို့ကဒီ Jew သူတို့နေရာထဲမှာဒီလိုမျိုး Jewish state လာပြီးတော့လုပ်တဲ့ဟာကိုအစတည်းကမကြိုက်ဘူးပေါ့နော်အဲ့ဒါကိုထင်တာတော့မကြိုက်ဘူးဖြစ်မယ်ဆိုတာတည်တည်ရဲ့ဟို maybe these American တို့ America တို့ British တို့က they just want someone they can trust in that region so I think they put အဲ့မှာအဲ့လိုထားလိုက်တယ်လို့ထင်မိတယ်ပေါ့နော်အဲ့ကိုမင်းတော်အဲ့ဒီဟာကိုဘယ်လိုထင်လဲပေါ့သူဥမာထားပါတော့တကယ်လို့မြန် America ဆိုတာအကျယ်ကြီးဗျာကြောက်မယ်ဆိုရင် if they really want to give them a piece of land maybe yeah man they can America အခု man maybe တနေရာဖန်တီးပေးလို့ရရင်ရမယ် but why ဟုတ်တယ်မလားဒီနေရာဟုတ်တယ် religious why ရှိတာတော့မှန်တယ် history ရှိတာမှန်တယ်ဒါပေမဲ့ခုနပြောလို့ဒီနေရာမှာဒီလိုသွားပြီးတော့ပေးလိုက်မယ်ဆိုရင်ဒီလိုဖြစ်လာမယ်ဆိုတာသူတို့မသိတာလားတိတိရနဲ့maybe တိတိဘယ်လောက်ခဲ့တာလားတော့အဲ့ဒါတော့ I don't know ဘောနော်
အဲ့ဒါပြောမယ်ဆိုရင်တော့ United Nation ရဲ့ Partition Plan ပေါ့နော်ပထမ British တွေရဲ့ Partition Plan ရာဆိုရင် Palestine လူမျိုးအများစုအုပ်ချုပ်မှုပေးပြီးတော့ Israeli Jewish people တွေကို a minor or participant of the Palestine Mandate အနေနဲ့နေခိုင်းမယ်ပေါ့နော် Palestine နိုင်ငံရဲ့လူနည်းစုနေနေခိုင်းမယ်ဆိုလို့ဒါနောက်တော့ခါမှာကျွန်တော်ခုနပြောတဲ့ Aliyah ပေါ့နော် World War 1 World War 2နောက်ပိုင်းမှာ Jewish people တွေ immigrate လောက်လာတယ်အများ Jewish people တွေလည်းလူနည်းစုမဟုတ်တော့ဘူးအဲ့ဒါတခုခုကဘာလဲဆိုတော့ Palestine နေနဲ့မတည့်တာနှစ်ဖက်လုံးက religious extremism ရန်ရှိရခါကျတော့သူတို့အဲ့ပလီ ဆောက်ထားခမစနေကောက်အဟောင်းကအောက်မှာရှိနေတယ်ပလီကအဖေါ်မှာရှိနေတယ်အဲ့ဒီကိစ္စလည်းသူတို့ပြဿနာတက်တယ်နောက်ဆုံးဘယ်လောက်ထိပြဿနာတက်လဲဆိုတော့သူတို့ဖျားရှိခိုးနေတဲ့အချိန်မှာ local mufti ဆိုတာဒီ grand jurist ပေါ့နော် muslim တွေရဲ့ mufti ကသူတို့ဟိုဂျူးတွေဖျားရှိခိုးနေတဲ့အချိန်ကိုတောင်းမှာဖျားရှိခိုးနေတဲ့အချိန်မှာနွားတွေမောင်းနေမောင်းတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်ပြန်ဆတယ်ပြဿနာတွေဖြစ်တယ် right so this is like a typical middle eastern like story ဒါပေမဲ့အဲ့ဒါဖြစ်တဲ့အခါမှာ haganah ဆိုပြီးသူတို့အဖွဲဖွဲ့ပြီးတော့Israeli အဖွဲ့ဖွဲ့ပြီးဟိုဘက်ကို charge ချတဲ့အခါ local militia တွေဖြစ်ကုန်တယ်အဲ့ဒါဒုတိယကမ္ဘာစစ်နောက်ပိုင်းကြီးရှိရပါမှာချီရဲ့အခါမှာ1948မှာသူတို့ civil war ဆဖြစ်တယ် Palestine ဟို Jewish war ပေါ့နော်အလိုပဲပြောရမှာပဲအဲ့တော့ Palestine Israeli war ဆဖြစ်တဲ့အခါမှာအဲ့ဒီအချိန်ကိုသူတို့ Nakba လို့ခေါ်တယ် Arab တွေ the suffering တော့ဝါပဲဖြစ်တာမဟုတ်ဘူးအဲ့ဒီအချိန်မှာအဲ့ဒီအချိန်မှာ Israel နိုင်ငံမှာရှိရ Israel the state of hood of Israel ပေါ့နော်အဲ့ဒီအချိန်မှာရှိရဂျူးတွေက Palestinian တွေကိုကန်ထုတ်ပြီးတော့သူတို့နေရာတွေယူပြီးတော့သူတို့နေရာမှာ settlement တွေလိုက်ဆောက်တာဆိုတော့ Nakba လို့ခေါ်တယ် the suffering ပေါ့နော်ဂျူးလူမျိုးလားတလုံးရှိရသူတို့ war of independence လို့ခေါ်တယ်ဒါပေမဲ့ Palestinian တွေက Nakba လို့ခေါ်တယ်ဒီကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့ Israel and Palestine peace process တွေအရှိမရောက်ဘူးဆိုတာလည်းအဲ့ဒီနေရာမှာ contention ဖြစ်တာပေါ့နော် Israel နိုင်ငံကဘာလဲဆိုတော့ Nakba ကိုအတိမမပြည့်ဘူးပြလိုက် okay that's an independence war we fought it we won it we settled it now we need to talk about armistice agreement agreement နေငါတို့ပြောရဲအခါကျရင် Nakba တော့အတွန်းဖက်တွန်းထုတ်လိုက်တဲ့လူတွေကိုပြန်မခေါ်ရဘူး right Lebanon ရောက်သွားတဲ့လူတွေ Syria ရောက်သွားတဲ့လူတွေ Egypt ကိုရောက်သွားတဲ့လူတွေပြန်မခေါ်ရဘူးပြီးတော့ငါတို့ ਨੇ armistice agreement ပြောတဲ့အချိန်မှာ Nakba တော့ရှိရဲ့ပေါ်တာနဲ့သူတို့ကမပြောဘူးဟို Oslo Accord မှာပြောရဲ့ပေါ်တာနဲ့ပြောရင်ပြောမယ် Camp David မှာပြောရဲ့ပေါ်တာနဲ့ပြောရင်ပြောမယ်ဒါပေမဲ့ဘယ်တော့မှ Nakba တော့ဥစ္စာလို့ထင်မပြောဘူးဒါပေမဲ့ Arab တွေကဒီနေ့အထိအဲ့ Nakba ကိုစိတ်ထဲမှာဆွဲပြီးတော့ celebrate လုပ်တယ်ဘယ်လိုလုပ်လဲဆိုတာ Nazi လို့ပေါ့နော် is the သူတို့ခေါ်တာကိုယ်တိုင်ကနောက်ပါလို့ခေါ်တာအဲ့တော့သူတို့စိတ်ထဲမှာငါတို့နေနေညောင်ငါတို့ကန်ထုတ်လိုက်တာငါတို့မှာအာဂျေရုရှလင်မှာအဖွားရှိရငါတို့မှာဟိုနေရာမှာအမေရှိရဟိုနေရာမှာဦးလေးရှိရငါတို့သွားကြည့်ရမယ်ဒါပေမဲ့အဲ့နေရာကြီးကတခြားနိုင်ငံဖြစ်သွားပြီဆိုတော့လုံးဝယုံကြည်မရှိဘူးပေါ့နော်အာရဗျာဒီနေ့ထိလက်မခံဘူးဆိုတော့ the creation of Israel started with suffering right the suffering of Arab people အဲ့ဒီနေရာမှာ content major contention ဖြစ်တယ်လူမျိုးနှမျိုးလုံးကအရင်ဟောင်းတဲ့အခါကျတော့သူတို့ရဲ့ memory လေးလည်းအရင်များတဲ့အဲ့လက်so that process is almost impossible to solve you know obviously academic တွေကတော့ဗာပြောလဲဆိုတော့ဘယ်နိုင်ငံမဆိုစရင် suffering နဲ့ပဲစတာပဲ American နိုင်ငံဆိုလဲ genocide နဲ့စတာ right Arab တွေဆိုလဲ displacement dispossession Nakba the suffering နဲ့စတာပဲအဲ local people တွေ displace လုပ်ပြီးမှတခြား foreign invader တွေပဲဖြစ်ဖြစ်လူမျိုးစုအသစ်တစ်ခုပဲဝင်လာပြီးစဒါပေမဲ့အဲ့ဒီစကားကကျွန်တော်တို့က academic analysis လုပ်လို့ပဲဖြစ်ဖြစ်ဒါမှမဟုတ်အပြင်က outsider ရဲ့အနေနဲ့ vacuum ထဲမှာ analysis လုပ်တဲ့ပုံစံမျိုးဖြစ်နေ Arab လူမျိုးတွေတော့ကြာတော့ဒါကတကယ် real lived experience တည်းမလား1948ဆိုတာတိတ်မကြဘူးသူတို့အတွက်က people have memories of their histories for like thousands of years you know yeah so for like 70 years ago like what are you talking about of course this is still our suffering you know our parents were killed our great friend grandfather so any ha major point of contention ဖြစ်ပါမှာเนาะအကြောင်မလို့ Nakba ပြန်သွားမယ်ဆိုရင် state of Israel ရဲ့ creation မှာကိုတိုင်ကသူတို့ကတစ်ဖက်နဲ့တစ်ဖက်မတည့်ဘဲနဲ့စခဲ့တာစခဲ့တဲ့အချိန်မှာကြာတော့အဲ့ဒီဟာ major point of contention စစ်ပွဲတိုင်းမှာသူတို့မင်းတို့ငါတို့ Nakba လောက်တယ်ငါတို့မင်းတို့တချတယ်ဟိုကဟိုဘက်ကလည်းမင်းတို့ငါတို့မင်းတို့မှာအာဏာရှိတုန်းက British Mandate မှာအောက်တုန်းကမင်းတို့ငါတို့အရင်နှိမ်နေပေါ့เนาะငါတို့မင်းတို့ Palestine create လုပ်တဲ့ state မှာဆိုငါတို့မနေနိုင်ဘူးပေါ့ဆိုနှစ်ဖက်လုံးက common grounds are မရှိတလောက်ဖြစ်သွားတယ်ပေါ့နော်အဲအကြောင်းပို့အဲအကြောင်းမလို့1947 48 UN partition plan ဆိုတာအဲအကြောင်းမလို့ပေါ်လာတာ UN ကနေပြီးတော့ okay ငါတို့နှစ်ဖွဲ့လုံးတော့အတူတူတော့ထားလို့မဖြစ်ဘူးတစ်ဖွဲ့လုံးတက်ရောက် two state agreement ဆိုတာပေါ့နော် two state solution ပါလဲဆိုတော့ Palestine ကို state တသက်လုပ်ပေးရမယ် Israel state တသက်လုပ်ပေးရမယ်ပေါ့နော် the state of Israel and the Palestinian authority PLO Palestinian authority ဖွဲ့ပြီးလိုက်တယ် so that's how it was created that's why 1947 border တော်မြေပုံပြရင်သုံးပုံအမြဲပြရလေဟိုမြေပုံကရော့ရော့လာတဲ့ဥစ္စာ the 1947 i think 60 68ပြီးတော့ Oslo Accord like Camp David အလိုမျိုးရော့လာတဲ့ဥစ္စာပေါ့နော်သူပြရဆိုတော့ that's how the state was created the state was created on very violent dispossessions actually ကျွန်တော်မှာမြေပုံတော့ရှိရဲ့သူတို့အချင်းချင်းခြားတာတော်တော်ကိုတည်ကြတယ်ဟုတ်ပါကောဒီဘက်ကအားရပ်ဒီဘက်ကဆိုရင် Egypt, Arab, Iraq, Syria, Transjordan, Lebanon အကုန်လုံးပေါင်းလိုက်ပြီဆိုရင်ကျွန်တော်ထင်တာတသိန်းကျော်ကျော်လောက်တည်တယ်။ Israel ဘက်ကလည်း1000ကနေပြီးတော့8000ကျားလည်းတည်တယ်လို့ပြောတယ် you know so it's a very deadly thing you know and these people have extensive memory ရှိသမျှ Arab Army, Arab Liberation Army တို့ဘာလို့အကုန်လုံးက Holy War ချိန်ညာတယ်ပေါ့နော်ပြီးသွားရင်ဟိုဘက်ကနေပြီးတော့လည်းရှိတယ်သူတို့ရဲ့ဟို Zionist ဟိုဟာပေါ့နော် Liberation Militia တွေပေါ့နော် Haganah တို့ Lehi တို့ Ergun တို့ကလည်းစစ်ချိန်ညာတယ်ဟိုဘက်ကိုဆိုတော့တစ်ဖွဲ့နဲ့တစ်ဖွဲ့တိုက်တဲ့အချိန်မှာ Jew တွေကနိုင်သွားတယ်ပေါ့နော် they won with the support of British army and they displaced millions of Arabs into neighboring countries you know that's why it's called the Nakba that's why it started with suffering and that's why it's still a point of contention the Nati peace treaty a peace agreement in here comma Palestine ဘက်ကအမြဲတမ်းဘာကိုထည့်ပြောလဲဆိုတော့ right of return right of return ဆိုတာပြန်လာဖို့အခွင့်အရေးပြန်လာဖို့အခွင့်အရေးဆိုတာဘာလဲဆိုတော့ငါတို့အရင်တော့ displace ဖြစ်သွားတဲ့လူတွေအကုန်လုံးငါတို့ပြန်ခေါ်မယ်သူတို့မှာ distinct identity ရှိတယ် Palestinian identity ဆိုတာ distinct အရင်ဖြစ်တယ် right ငါတို့ပြန်ခေါ်မယ်ရအောင်အဲ့ဒါကိုထည့်ထည့်ပြီး peace line မှာပြောတယ် peace deal တိုင်းမှာလည်းညီးရဲ့ကိစ္စအဲ့ဒီကိစ္စထိတ်ဆုံးပါပဲ right of return Israel ဘာလို့အရင်ကြောက်လဲဆိုတော့ right of return ဖြစ်လာပြီဆိုရင်ပထမတစ်ခုကလူကြီးအရင်များတဲ့အခါမှာသူတို့ရဲ့တွက်ချက်နှုန်းသူတို့ရဲ့ analysis အရဆိုရင်တော့military capability လဲတောင်းတင်လောက်တောင်းလာမယ် Arab nationalism Palestinian nationalism လဲပိုကောင်းလာမယ်ပေါ့နော်ကျွန်တော်အမြင်ကပြောရရင်တော့အခုလဲ military age military ရှိနေတာပဲအခုလဲ Arab Palestinian nationalism ကအရင်ပြင်းတာပဲ right diaspora ဆိုရင်တိတ်တိုင်းလိုလိုဆန္ဒထွက်ပြရတယ်ဒီမှာ right Palestinian nationalism လောက်ပြင်းတဲ့ nation ကျွန်တော်ခါမတွေ့ဘူး you know and that's me speaking as a Rakhine so it's still a fool's errand but no good thing ngay ngay ai dai ma ai right of return that point of contention but no ayan to to debate lou yu ar kai sa bon tu you know peace treaty dai ma da ba de yeah
okay eh aku eh la di da ro history bon no aku eh ro di let's see ma ja ro ho pyo ma so yin di Israel ye let's see ตั้วနေတဲ့နိုင်ငံအခြေအနေရတယ်ဟိုဒါအကိုနားလေတော့ဗောနော်သူတို့နိုင်ငံဘာကအာသူတို့ပြောရဲသူတို့နိုင်ငံဒီမိုကရက်ဂရေစီအပြည့်ဝရှိတယ်ဘာညာဆိုပေမဲ့နားလေတာဗောခုနပြောသူအာဟိုတချို့ဟိုအော်သိုဒေါ့ခ်မဟုတ်ရင်အဲလက်ထပ်လို့မရဘူးပြီးရင်ဒီလိုမျိုးနောက်အာဂျူးမဟုတ်ဘဲနဲ့အစ္စရေးနိုင်ငံသားဖြစ်အောင်ယူပါလက်စတိုင်းနီးယန်းဖြစ်နေတယ်ဒါမှမဟုတ်မွတ်စလင်ဖြစ်နေတယ်ဆိုရင်right say da api wa mi ya u phe ko khwe ja sat san khan to chou so apartheid state lo le pyo ja ho pyo ma so yin ho di israel ga de tu lo ye security bo no tu lo ye long security ko a chang pya pi lo lo myo bo ho to thong pyo ma so thong lo ba be houte ma ho wall de sauk pi lo tu le ko the tha de di ha de ho အခုအချိန်မှာပြောရင်ကြတော့ဟိုအဲ့လိုမျိုးဟာတွေကိုထောက်ပြရင်ကြာရင်ပြောကြတာကတော့အာဒီ terrorist တွေကိုအဲထောက်ခံတယ်လို့ဆွဆွဲခံရတယ်ပေါ့နော်အဲ anti semite ဖြစ်တယ်လို့ပြောခံအဓိကအဲ့ဒါပေါ့နော် state of israel ရဲ့ policy state of israel ရဲ့ governance ကို criticize လုပ်ရင် you are automatically anti semite ဖြစ်သွားတယ်ပေါ့အဲ့ဒါ is အဲ့ဒါလေဟိုမှားတယ်လို့တော့ထင်တယ်ပေါ့နော်အဲ့ဒီအဲ့ဒါလေရောကိုမင်းတော့ဘလို့ anti semite ဖြစ်သွားရောလား Israel နိုင်ငံဝေဖန်တာ ਨੇ
ဆက်ကိုရမေကွန်ကနှစ်ခုပေါ့နော်တစ်ခုက anti semitism ရဲ့ definition နောက်တစ်ခုကကြာတော့ဒီ appetite ဆိုတဲ့ question ပေါ့နှစ်ခုဆိုတော့တစ်ခုကိုအရင်ကျွန်တော်ပြောပြမယ် appetite ကကျွန်တော်ပထမပါလဲဆိုတော့ကျွန်တော်ကိုယ်တိုင်ကရဲမရေမရဖြစ်တဲ့ကိစ္စပေါ့နော်ကျွန်တော် police side လုပ်နေတော့အဲ့ဒါအရင်ဖတ်အဲ့ချိန်တော့သူ investigative stage မှာပဲရှိသေးတယ် Amnesty International တို့ Human Rights Watch တို့ပါတော့ဆိုတော့ကိုဆိုရမင်းနဲ့ဒီ audience အပေါင်းတော့တည်ထားမှာဒီ organization တွေက American funding နဲ့သွားတဲ့ organization တွေသူတို့မှာ obviously bias ရှိတယ်ဒါပေမဲ့အဲ့လိုမျိုး bias ရှိတဲ့ organization တွေတော့မှပြ National Endowment for Democracy NED ဆိုတာ American State Department တွေ funding ရတဲ့ doctor ဟိုအဖွဲ့အစည်းတွေတော့မှ American taxpayer ရဲ့ပတ်စံကိုယူနေတဲ့အဖွဲ့အစည်းတွေတော့မှ bias လောက်ရှိရအောင်မှာ human right watch နဲ့ IAN Israel bias ရှိတယ်လို့ပြောကြတယ်ဆိုတော့အဲ့လို organization တွေတော့မှာ appetite ရှိတယ်လို့ပြောတယ်ဆိုတာဒါတော်တော်အဆိုးရွားနေ you know that's extremely bad they were very shocked Israel ဆိုရတော်တော် shock ဖြစ်သွားတယ်အဲ့ဒါပြောတော့အဲ့ report စထုတ်တယ်ဆိုတာကျွန်တော်ပထမဘလို့လို့ appetite ရှိမှာလဲပေါ့နော် Israel နိုင်ငံမှာသူတို့ပြောနေကြဟိုစကားကြီးရှိတယ်ဥပမာ Knesset Knesset မှာ Arab အမတ်တွေရှိရပေါ့နော်။အပါလေ Ra'im Party လာပါလားမသိဘူး။ပြီးတော့သူတို့မှာ Supreme Court Justice တွေမှာ Arab တွေရှိရပေါ့နော်။ Arab Muslim တွေရှိရပေါ့။ I'm like yeah but West Bank မှာတော်ပြီး settler colonialism လုပ်တဲ့အခါမှာသူများရဲ့နေရာတွေပေါ်မှာအိမ်သွားဆောက်တယ် right အိမ်နေရာတွေဆောက်တယ်။ဆောက်တဲ့အချိန်မှာသူတို့ကဘာလုပ်လဲဆိုတော့ဒီ license plate ကို Jew ကို license plate တစ်ခုပေးတယ်။ Palestine တွေကို license plate တစ်ခုပေးတယ်။right အားကြောင့်လို့သွားတဲ့ tourist တိုင်းကအဲ့ဒါကိုမြင်တယ် you know amnesty international ကလည်းအဲ့ဒါကိုသွားပြီးကြည်တာ you know သူတို့တော့မြင်တယ်ဟာ id card ကလည်းသူများနေရာမှာအိမ်သွားဆောက်ပြီးတော့သူများနေရာမှာအိမ်ဆောက်ပြီးတော့ id card ကဂျူးလူမျိုးတို့တခုပေးတယ် palestine တွေကိုသူတို့ id card သူတို့တတ်တတ်ပေးတယ်ပြီးွားရင် super highway ဆိုတာကိုဆိုရမင်းကြားဘူးလားတော့မသိ super highway ဆောက်တာ very fantastic for a fascist government သူ super highway ကိုဘယ်လိုဆောက်လဲဆိုရင် noam chomsky လည်းပြောတယ်အီလမ်ဘာပေးလဲပြောတယ်အဂါဘောမာတီလဲပြောတယ်ရှိသမျှ like Jewish academic တွေအကုန်လုံးအဲ့ဒါထောက်ပြတယ်။ဘာပြောလဲဆိုတော့ super highway ကဘာလဲဆိုတော့သူတို့ settlement တစ်ခုဆောက်လိုက်တယ်။ Eli settlement မှာထားပါတော့ Eli settlement အရင်နာမည်ကြီး settlement တစ်ခုဆောက်လိုက်တယ်ဆိုရင်အဲ့ settlement ထဲမှာရှိတဲ့လူတွေက Jerusalem ကိုတိုက်ရိုက်ကားလမ်းဖောက်ထားတယ်။ဒါပေမဲ့အဲ့ Palestinian တွေကတုံးလို့မရအောင်ခက်ခဲကောင်။ဒါပေမဲ့အဲ့ဒီနေရာဘယ်သူပိုင်တာလဲ West Bank က Palestinian authority Palestinian authority ကပိုင်နေနေရာမှာရွာဆောက်ပြီးတော့အဲ့ဒီရွာနေပြီးတော့ highway တိုက်ရိုက် super highway တိုက်ရိုက်ထိုးထားတယ် American တွေပုံစံမျိုး you know အဲ့တော့ that's extremely cruel if you think about it you cannot if you're a Palestinian အဲ့ဒီ West Bank က settler colonialist တွေရဲ့အိမ်နေထဲကိုဝင်သွားရင်တနက်နေ့ပြစ်ခတ်တယ် they don't need an arm license သူတို့တနက်လွယ်လွယ်ပြီးတော့ဈေးတော့ဝယ်တာဝယ်ရင်တော့မှထားပါတော့ sure a free arms agreement whatever but any tanaka palestinian ne kai mi se taw wae ji you know that's going to be a hell break loose like pita khan le me any settler ri ni de yakwat de ya palestine ni pai ne ne mi the ma shi ni da raw ma da naw song border ye no 2000 also accord a naw ka border illegal settlement so we un ga le ti ma pyu re american ga le ti ma pyu re nya ye ma akay palestinian ne ya any settler lut tha de ywa ri na go twa kat yin no ma တနက်နေ့ချင်းဖြစ်တယ်အဲ့ဒါကျွန်တော်ပြောတာအခုဒီနေ့ပြောရအောင်နော်နှစ်ရက်အရင်ကသူတို့ပါလက်စတိုင်း၃ယောက်ကိုတနက်နေ့ပြစ်ပြီးတတ်လိုက်တယ်ဟာမတ်စ်ကဂါဇာမှာဝင်စီးတာကိုလက်စားချေတဲ့အနေနဲ့အဲ့ဒါဗီဒီယိုလည်းရှိတယ် online မှာလည်းတက်ကြည့်ပြရတယ်ဆိုတော့ obviously it became an appetite when you go and build settlements in other people's area and then issue them different licenses and then build super highways and then give them deadly weapon to kill no police no nothing you protect your own commune what is this like anarcho communism or something you know for Jewish people obviously like new era appetite လို့ခေါ်မှာပေါ့နော်ကျွန်တော်လည်းပထမ appetite ဆိုတော့တော်တော်စဉ်းစားလိုက်ရတယ်ဒါပေမဲ့နောက်တော့ကျွန်တော် academy တွေပြောတာနားထောင်ကြည့်ရခါမှာ it makes sense it is an appetite what do you mean like သူများနေရာကိုအိမ်သွားဆောက်ပြီးနေပြီးတော့ပြီးရင် video ရှိတယ်ရှာကြည့်လို့ရတယ် audience တွေလည်းကြည့်လို့ရတယ်ကိုယ်ဆွေးရလည်းကြည့်လို့ရတယ် Brooklyn က Jew ကိုခေါ်လာပြီးတော့သူများတွေရဲ့အိမ်တွေကိုအတင်းလူပြီးတော့ပေးပြီးတော့အဲ့အိမ်လူခံရတဲ့အမျိုးသမီးကဗီဒီယိုကင်မရာရိုက်ပြီးတော့ဟေးဘာဖြစ်လို့ငါအိမ်ကိုယူလာလဲဆိုတော့ငါမီဝင်တခြားလူကယူมาပဲတဲ့ငါယူလိုက်တာမကောင်းဘူးလားဆိုပြီးတော့ that video is very popular
yes
my yeah so it's a very cruel thing to do where is the authority to protect you know those Arab ladies, you know, where
yeah.
who is protect those Arab ladies? If that New Yorker, if that Brooklynite Jewish person shot that lady, do you think that lady would get justice? No, that's an apartheid state, you know?
Yes.
It's a state where one party member have more power than the others. So that's why a lot of academic call it an apartheid state. Sorry. Yeah. You know, you know, just all of
yeah.
So, yeah. Well, sorry, no, because I had to come out.
Yeah.
You know,
yeah.
Yeah. Sorry, I needed a little beer to talk about every religious problem.
Yes. Yes.
Anti-Semitism, academically honest, Jewish state go we pan it, anti-Semite pedaluia, you know, majority that's it exists, you know, Jew, Israel we pan but Israel we pan Palestinia, main cause got underlying anti-Semitic tendency, she so in a through Israel existence go we pan hoping it. Israel so yeah Palestinian the treatment go we pan that's the majority go no Israel yeah Zionist state go we pan the anti-Semitic philosophy it's not but anti-Semites do exist in those circles you know as exist in many other circles Ubama general anti-Semitism pure amazing American I am a Shia Protestant yeah Israel against a polar right okay the Israel support low chain at Chao Yin so rapture Protestantism so we shot like Balezero the Israel support of the Alagam Hope Israel Nangan got Israel Nangan my Jewish settlement in Yalavi now some through a rapture ideology of Balezero revelation to the Bible and now some sound my para Balezero Israel Nangan Lu Econo Israel Nangan Lu Econo Jupiter Akama Temple Mount Tatia chain through Piansabuya Kama, Tatia Ting Temple, Piansabuya, Rapture, or Pimavan, or Rapture, or Pitachima, Jew, Golon, Tapio, Second Coming of Jesus Christ, Pimazubio, Shon Hare Protestant, American, I am a Miaishi, so I don't know, Jew, yes, but that's anti-Semitism to me. You want to kill all the Jews, you know? I mean, it's Dao Israel and we are cohabitate low there, no? Cohabitate low, yeah, don't try because Israelis don't, most of the Israelis do not believe in second coming. They don't believe in Jesus Christ. So, the Dao cohabitate low, yeah, don't try. You are our patching, so in, John Mearsheimer, Israel and its effect on foreign policy, like foreign American lobby, Lambe, John Mearsheimer, Israel, South, yeah, through a foreign lobby, yeah, balloon, you Dao, don't try, so. Mearsheimer ကောင်းကောင်းရေးခဲ့တယ်အဲ့ဒါကိုတပ်ဖတ်လို့ရတယ်နော်အာပြီးတော့ advice တို့ဘာလဲ documentary တွေထုတ်ထားတယ် protestant တွေရဲ့အရန် crazy ဖြစ်တဲ့ idea တွေပေါ့နော် so ဒါတွေက anti-semitism တွေတကယ်ကိုဂျူးတွေကိုမုန်းလို့ဂျူးတွေကို support လုပ်ချင်တဲ့အောင်ဖြစ်ပြီးတော့ ideology ကိုအသုံးချပြီးတော့ဂျူးတွေကိုတမင်တကာ support လုပ်တယ်လို့လည်းမလုပ်ဘူး you know they don't like Jewish people but they obviously like state of Israel အဲ့ဒါမျိုးလည်းရှိတယ် and Noam Chomsky ကလည်းရေးတယ်နောက်တစ်ခုကကြတော့ဗာလဲဆိုတော့ Arab community တွေမှာဥမာ Palestinian တွေထဲမှာ Jew ရမုန်းတယ်ဆိုပြီးပြောတာကျွန်တော်အခုအရင်တွေ့ရတယ်အဲ့ဒါ anti-Semitism နဲ့ဆိုင်လို့နည်းထည့်ပြောလိုက်တာပေါ့နော် so Jew ရမုန်းတယ်ဆိုတာဟိုမွေးကလေးကတော့ Jew မုန်းပြီးတော့မွေးလာတဲ့လူတော့မရှိဘူး you know it's like you were born this day tomorrow I'm gonna go kill all the Jews that doesn't exist you know I mean material condition တွေအရာကိုရဲ့မိဘတကိုရဲ့ဦးလေးကိုရဲ့အဖိုး IDF စစ်သားတွေကတန်းတန်းနဲ့လာပစ်လိုက်တယ်ပါညာဆိုရင် you cannot expect those people to be like rational intelligentsia of like liberal mind you know သူတို့အမင်းကဟိုဒေကာပုံစံမျိုး analysis လုပ်ရမယ်မင်းက philosophy ကြီးပုံစံမျိုး analysis အဲ့လိုမျိုးတော့ expect လုပ်လို့မရဘူး oppressed people hate their oppressor you know regardless of if you want to know like see how American Native American talk about like white Europeans you will see like there's so much hatred in their voice damn it daria powerless position ni ya ni le la ra mya de bo no but sounds like I'm shilling for anti-Semitism I'm not but the working definition pyo a me so you know international I think we call it IHRP or IHRC through anti-Semitism ya definition o tamatta ဆိုတော့သူတို့ရဲ့သတ်မှတ်ချက်အထဲမှာတော့အဲ IHRA ဆိုတာ International Holocaust Remembrance Alliance သူတို့က anti-Semitism ရဲ့ definition working definition တာသူတို့ရဲ့ definition မှာသူတို့ပြောပြတာ Jewish people တွေကို collectively shame လုပ်တာ ਨੇ Jewish people တွေကို Israel နိုင်ငံအကြောင်းပြပြီး Jew တွေကိုဝေဖန်တာ anti-Semitic ဖြစ်တယ်ဒါပေမဲ့ Israeli state Zionist state ကိုဝေဖန်တာ anti-Semitic မဖြစ်ဘူးလို့သူတို့ရဲ့ working definition မှာကိုယ်တိုင်ပြောပြပြတာ That's why I don't think you like talking about borders, armistice agreement, and like some Palestinian kid complaining about like their home being taken away. It's not the same thing. Okay? So obviously, please criticize away. that is not the same thing, you know. Damai jure ya. Oh, ju lu myo a di lu myo lout de ju lu myo ri ya di lu a chin shi de yin ne ya that's anti-Semitic.
Yes.
Because a lot of Jews are very progressive, like America nayga ma so yin ju ri ayan progressive phit de thuru ye Holocaust Museum DC ya Holocaust Museum ma so yin Rohingya chaung tat tat ko akhan ne the la chano mat yi ron ayan bak ka kho twa lai de so thuru Rohingya chaung te cha cha aw kan ne very progressive Jewish people especially American Jews very progressive. Yeah.
Yes. အဲ့တော့ဟိုပါဗောအာအခုနောက်ဆုံးဖြစ်သွားတဲ့ဒီနောက်ဆုံးဖြစ်သွားတဲ့ဟာဒီ Hamas attack ပေါ့နော်အဲ့ဟာနဲ့ပတ်သက်ပြီးကြတော့ဘယ်လိုပြောရမလဲသူတို့အာကျွန်တော်တို့ဒီ recording မစခင်ကလည်းပြောဒီအာခုနပြောရဲ့ mosque အဲ့သူတို့ operation နာမည်ကကျွန်တော် I don't know how to pronounce
Alexa Storm Alexa
Yes, yes. So အဲ့တော့အဲ့ Alaza mosque what I think is a အဲ့တော့အဲ့မှာဘလို tension နေရှိတာလေဟိုတော်တော်များများလည်းအဲဒါတတ်တအကြောင်းပြတာလို့လည်းပြောကြတယ်ပေါ့ဥမာ Jared Kushner တို့ဘာလို့ဆိုလဲဒါဟိုနာမည်လျှောက်သူတို့အာလွတ်လွတ်လပ်လပ်သွားလို့ရနေတာပဲပေါ့ဒီဟာအဲ့လိုမျိုးပြောတယ်ပေါ့နော်ဒါအဲ့တော့အဲ့နေရာရောခုနပြောသူအာဒီ religious values ရ religious tension နေရာအာတချိန်လုံးရှိနေရတာခုနပြောသူဂျူးစေပါဝါရှိတော့အဲလေဒီလိုမျိုးမွတ်စလင်မျိုးအာ restrict လုပ်ခဲ့ရရှိမယ်မွတ်စလင်မျိုးပါဝါရှိတော့အဲ Jewish people ကို restrict လုပ်တာရှိမယ်အဲ့တော့အဲ့ဒီဒီလိုမျိုးပေါ့နော် religious ဟို aspect ကဒီ political gains အတွက်ပဲသူတို့အတုံးချနေတာလားအာဒါမှမဟုတ် do you think they really care like ကယူဆိုင်တာရောကယူဆိုင်မှာပေါ့ဒါပေမဲ့ the people in power ဥမာထားပါ Hamas လိုမျိုး organization တို့အဲ Netanyahu လိုမျိုးဒီလိုမျိုးဟိုတကယ် government เนี่ยဒါဟိုသူတို့ရဲ့ political gain အတွက်ပဲအတုံးချနေတယ်လို့ထင်သလားပေါ့
Yeah Haram El Sharif လို့ခေါ်ရဲအဲ့နေရာ the Temple Mount ပေါ့နော် Temple Mount area ကိုအခုလက်ရှိထိန်းချုပ်တာကတော့အရင်ကတော့အော်တိုမန်တွေထိန်းချုပ်တယ်အရင်အော်တိုမန်တွေထိန်းချုပ်တော့ခရစ်ယာန်တွေနဲ့မွတ်စလင်တွေပဲဝင်လို့ရတယ်အခုလည်းခရစ်ယာန်တွေနဲ့မွတ်စလင်တွေပဲဝင်လို့ရတယ်ပေါ့နော်အာခရစ်ယာန်တွေဝင်တဲ့အခါမှာလည်းခရစ်ယာန်တွေရဲ့အဲ့ဒီဟာကို manage လုပ်တာ Islamic Fiqh လို့ပြောတယ် Fiqh ဆိုတာ Fiqh ဆိုတာကျွန်တော်စလုံးမမှိုင်းတော့ခွင့်လို့ပေါ့နော်မွတ်စလင်ညီကိုမောင်းမှိုင်းဒါပေမဲ့ Islamic Fiqh ဆိုတာသူတို့ဒီဟို I think what first so Islamic property management ပေါ့နော် under the Islamic Jew there is a property management ai ha manage လုပ်တဲ့ account workflow ခေါ်တာ then I think there's an Arabic word but let me not touch that anywho ai ha အခုပထမ Jordan က manage လုပ်တယ်ပေါ့เนาะဒါပေမဲ့အခုလက်ရှိက Israel နိုင်ငံ Israel အစိုးရရဲ့အခွင့်ပြုချက်ရှိမှလား Jordan အစိုးရရဲ့ wealth ဟိုစီးမျက်စိကမ်းတွေကိုပြောင်းလို့ရတယ်ပေါ့เนาะအဲ့မှာ Muslim နေနဲ့ခရီးအနေပဲဝင်လို့ရတယ်။ဒါပေမဲ့ဂျူးတွေတခါလေကျရင်ဝင်တယ်။ဝင်တာ Orthodox Jew တွေမဝင်အောင်ဆိုပြီးတော့ Chief Rabbi နေဆို Rabbi တွေကအကြီးဆုံး Chief ကတားထားတယ်။စာလည်းကတ်ထားတယ်အဲ့မှာ no entry no strict entry to the religious Jew whatever. Because that doesn't affect the local reality. ဒါပေမဲ့ပြဿနာကဘာလဲဆိုတော့ပွဲရွာကြရင်တခါလေကျရင်အဲ့လို Jew တွေနဲ့ Muslim တွေနဲ့အချင်းများတာရှိတယ်ပေါ့နော် Temple Mount မဟုတ်ဘဲနဲ့အဲ့နေရာပတ်ဝန်းကျင်မှာအချင်းများတာမျိုးရှိတယ်နောက်တစ်ခုက major point of contention နောက်တစ်ခုကဘာလဲဆိုတော့ Ramadan နှစ်တိုင်း Ramadan မှာ IDF ကဘာလုပ်လဲဆိုတော့ IDF နဲ့ Shin Bet ကဘာလုပ်လဲဆိုတော့ပလီထဲမှာ Ramadan လမှာ Muslim တွေကအကြိုက်ဖျားရှိကိုတယ်ညချိုင်အာသူတို့မှာရက20ပေါ့နော်20ဆိုရင်တော်တော်ကြာတယ်တော်တော်ကြာဆိုတော့ takes like 2 hour ကုရ်အန်ကိုရက်30အထဲမှာပြီးဖတ်တာဆိုတော့ညီမပြီးမှလည်းကိုဆိုရမွတ်စလင်တွေဖတ်တာမြင်မှုမှာပေါ့ညီမမွတ်စလင်တွေဒါပေမဲ့ရက်30အကြာကြီးဖတ်တဲ့အချိန်ကြာရင်တစ်ရက်ကို9လောက်ကြာတယ်ဗျာပြီးရင်ဆူတောင်းတာ right နဲ့ဆို3နာရီလောက်ကြာအဲ့ဒီအချိန်အတွင်းအတော်အတွင်းနှစ်တိုင်း2000 I think since 2019 နှစ်တိုင်း Ramadan လာမှာအဲ့ Alexa ပလီထဲမှာမွတ်စလင်တွေဖျားရှိခုရင် IDF ကဝင်ဝင်ပြီးရိုက်ဘုံနေအထဲထဲမှာ grenade တွေကျဲ smoke bomb တွေကျဲပြီးဝင်ဝင်ပြီးရိုက်တယ်ဘာဖြစ်လို့ရိုက်လဲဆိုတော့အထဲထဲမှာလက်နက်သိမ်းထားရှိလို့တဲ့ ဘာလက်နက်မှလည်းမရှိဘူးနောက်ဆုံးမိသွားရင်ဝင်ရင်တုတ်တွေတည်ရမလားဂဲလုံးတွေပေါ့နော်မိသွားရင်အားဒီမှာကြည့်ပေါ့လက်နက်တွေတင်ထားရအားကြောင့်ငါတို့ဝင်လောက်တာပေါ့ You are looking for an excuse to do that. So every year you do that, you know, like a man at time load it. Ramadan Lasura, the holiest of the holy, you know, like you cannot do that. And it's the most important site in like Islam, like the most important site in Islam, you know. I love you load that Palestinian humiliation, degradation, it affects how they think about Jewish. How they think about their Jewish brothers and brethren and sisters, everybody, you know, and who are around them. So, through your session, yeah, vacuum time, ngaro chai thalau gai, ngaro di through Brahma sing so, through a Buddha Bhayama Muda, right? They're not like, even Buddhists, I don't think they can take it.
Yeah, of course.
Exhibit A Brahma. ဒီလိုမျိုးရက်ဆက်လောက်လာပြီဆိုရင်လောက်လာတဲ့အခါမှာ local tension တွေကပုံမြင့်လာဘူးအရှေ့မနစ်က random လဲသူတို့လောက်တယ်အခုပြီးသွားတဲ့ random မှာလဲသူတို့အဲ့လိုမျိုးလောက်တယ်ဆိုတော့ why you know random မှာဘယ် muslim မှာထားပါတော့သူတို့ရဲ့အဆိုးအဆုံး worst case scenario muslim တွေအကြမ်းဖက်တယ် quote unquote အကြမ်းဖက်တယ်ဆိုရင်တော့မ random မှာဘယ် muslim မှာဖျားရှိခိုးနေရအောင်ဖျက်ပြီးတော့အကြမ်းမဖက်ဘူး you know the worst case scenario I'm talking about not that muslims are terrorists or whatever but a solo scenario try you know ma ramdan la ma mlo ni aro win mi pali the o yait de so yin tru degradation humiliation lout da mho la pi yin news media ya di chang pyo de a chain ja yin palestinian ni ye humanity o a myan pae bi pyo de they talk about it like some palestinian run into israeli batons you know like tru ye dout di na win to de bon pyo de bon no it's an extremely messed up situation there အဲ့ဒီအချိန်မှာအဲ့လိုမျိုး tension တွေရှိလာတဲ့အချိန်မှာ it become a justification for terrorist groups who want to exploit that
yes
you know I mean I'm pretty sure they don't care about Palestinian worshiping in Al-Aqsa or anything Hamas but Hamas ကဒါကိုအသုံးချရမယ်ဆိုရင် legitimate reason ဖြစ်လာ right ဒါ legitimate reason ပေးလိုက်တဲ့ပုံဖြစ်လာဒါရ vacuum ထဲမှာဖြစ်လာတာမဟုတ်ဘူးဒါရ analysis လုပ်တဲ့အခါမှာကျွန်တော်တို့ကြည့်ရမှာဒီ suffering တွေက dark shadow cycle of violence ဖြစ်နေတယ်ဆိုတာပြီးရင်ဒီ violence ကို end လုပ်နိုင်တာလည်းတစ်ဖက်ပဲရှိတယ်အဲ့ဒါ Israeli government they have the most power to end these violence Hamas is very evil very they are terrorists but to end this cycle of violence if they don't give a cause for populist causes like Hamas for terrorist causes like Hamas these violence will end very easily you know these violence happen mainly because they go and instigate local population are terrorists miara terrorists ko thauk khan da blame long a lou lu miao chano a myan ma bo no da this is very this is I believe a very unique view blame lou lu miao so ra lu to u ta phat ko khui lu myo semi area square gaza a chang pyo mae so yin semi area square the ma tharou pait tha de right when i ta na na pit de jaw lu miao wo ba mae ko တနှစ်ကို1000လောက်ချပေးလိုက်တယ်ပြီးွားရင်မနှက်ကူညနေပြန်ဝင်ရတယ်တန်းစီရတယ် humiliate လုပ်တယ်နေ့တိုင်းဆိုဒီ cost ကြာ join ဖို့အတွက်အရန်လွယ်သွားပြီကိုဆိုရအဲ့ဒီ gate တွေဖြတ်တဲ့ crossing တွေဟိုသွားတယ်ဘာညာ online မှာကြည့်ရင်တော့တွေ့လိမ့်မယ်အရန် degrade လုပ်တယ်ဗျာ humanity ကိုလုံးဝ remove လုပ်လိုက်တယ်ဆိုတော့အဲ့ဒါမျိုးနှစ်ရှည်လာများလုပ်တယ်ဘုံကျဲတယ်ရေဖြတ်တယ်မီးဖြတ်တယ် where is the palestinian humanity you know why do we remove their agency human agency when we talk about these issues right ပြီးတော့ရင်ဘယ်လောက်ထိလုပ်လဲဆိုရင်ဒီနှစ်ထဲမှာပဲဖြစ်သွားတာဒီနှစ်လားမနှစ်ကလားမသိ2022 93ကြားထဲမှာဖြစ်သွားတာ Shireen Abu Akleh ဆိုတာ Al Jazeera journalist တည်င်းသွားယူတာကို Al Jazeera journalist က IDF ကနေတနက်နေ့ပြစ်လိုက်တယ်ပထမအဲ့တနက်နေ့ပြစ်လိုက်တာကို American လဲ deny လုပ်တယ် American နိုင်ငံသူเนาะ American နိုင်ငံသူ Middle East မှာ beloved အကုန်လုံးချစ်တယ်Al Jazeera တရင်ထောက်မှာကိုတနက်နဲ့ပြစ်လိုက်တယ်ပြစ်လိုက်ပြီးတော့ပထမ deny လုပ်တယ်နောက်တော့ကြည်စမ်းတဲ့တဲ့ IDF ကလာတာအဲ့သူတို့ဟိုမှာ forensic မှာတွေ့တယ် right တမင်တကာပြစ်လိုက်တာအဲ့ဒီအမျိုးသမီးက Muslim မဟုတ်ဘူးเนาะ Palestinian Christian အဲ့ဒီအမျိုးသမီးကိုတနက်နဲ့ပြစ်ပြီးတတ်လိုက်တယ် American condemn ပဲလုပ်တယ်ဘာမှမလုပ်ဘူး investigation down တယ်ဘာမှမလုပ်ဘူး you know American နိုင်ငံသူတယောက်တည်သွားတာဘာမှမပြောဘူး IDF က forensic လုပ်တယ်သူတို့တနက်နဲ့ပြစ်လိုက်တယ်ဆိုပြီးဝန်ခံတယ်သူတို့တောင်းပန်တယ်အဲ့ဒီအမျိုးသမီးရဲ့ funeral ကိုချတဲ့အချိန်မှာအဲ့ဒီအမျိုးသမီးရဲ့ funeral Palestinian Christian တွေကပခုံးပေါ်မှာတဲပြီးချတာ ချရင်သူတို့ကမြေကြီးကိုမထီဘူးပေါ့နော်အာရဗ်လူမျိုးတွေရဲ့ဥစားပုံမျိုးအဲ့ဒီအလောင်းချနေတဲ့အချိန်မှာအလောင်းချနေတဲ့လူတွေဝင်ရိုက်တယ်ရိုက်ပြီးတော့အဲ့ဒီအလောင်းချနေတဲ့ဥစားကိုဆွဲချတယ် This is not a normal person. This is a Palestinian Al Jazeera journalist, you know, who is a Christian woman. So အဲ့ဒီဗီဒီယိုအွန်လိုင်းမှာလူတိုင်းကြည့်လို့ရတယ် right အကုန်သွား Google ခေါက်ပြီးကြည့်လဲကျွန်တော်လိမ်ညာမဟုတ်ဘူးသက်ကြည့်လို့ရတယ်ဆိုတော့အဲ့ဒီလောက်ထိသူတို့ခေါ်ဂျနာဇာပေါ့နော် funeral run ချဖို့မပေးလောက်တဲ့အထိ humanity မရှိဘူးဆိုရင်ဘယ်လိုလုပ်ပြီးတော့ how can you expect them not to be terrorists right
yes.
I mean how can you expect them not to uprise in any kind of violent means you know take up all the arm necessary and however they see fit you know they will justify it using religious reason and they will justify လုပ်မှာပဲဒါပေမဲ့ဒီဟာတွေအကုန်လုံးက vacuum နဲ့မှဖြစ်လာတာမဟုတ်ဘူးဒါတွေအကုန်လုံးကဖြစ်လာခြင်းဒီအစတည်းကတွားပြီးတော့ instigate လုပ်တာများလို့ဒီလို terrorist tendency ရှိလာတာ right ဒီလိုမျိုး human ရှိကိုယ့်ရဲ့ oppressor ရော humanity နဲ့ humane ဖြစ်အောင်ဘယ်လိုမှမမြင်နိုင်ဘူးလို့ကျွန်တော်ထင်တယ် right
ဟုတ်တယ
် yeah
So of course ဒီအရာတော့ဟိုပြောမယ်ဆိုရင်ဒီ Israel the government ကဟိုသူတို့ရဲ့လုပ်ပုံကိုင်ပုံတွေကအရန်ဟိုအဲသူတို့ကတော့သူတို့အကြောင်းပြချက်တွေကတော့သူတို့ကအမြင်နဲ့ဒါဒီထဲဒီအရာမှာ terrorist တွေရှိလို့သူတို့ရဲ့အဲ border is secure ဖြစ်ဖို့သူတို့ရဲ့ Israeli state ရဲ့အဲဒီ Israel state security တွေအတွက်သူတို့ဟိုဟာလုံးလုံးတဲ့ဟာလေပေါ့နော်ဒါပေမဲ့ခုနပြောလို့တကယ်တမ်းခုနလို့အဖြစ်ပြက်တွေကြတော့ဒါဟိုပြောရမယ်ဆိုရင်လုံခြုံရေးအတွက်မှတတ်တတ်ကြီးမဟုတ်တော့ဒါအကြောင်းပြချက်လိုမျိုးဟို reason ပေးနေလို့ပဲဖြစ်တာပေါ့နော
်ဟု
တ်အဲဟိုပြောပြီးတော့ဒီအခုဆိုလဲဒီဟာတွေမဖြစ်ခင်ဆိုရင်ဆိုရင်မှာဟိုသူ့ government ကိုဆန္ဒပြနေကြဆန္ဒရေတောက်လျှောက်ပြနေရမယ်နော်ဟိုနေတန်ယာဟုကိုတောက်လျှောက်ဆန္ဒရေပြခံပြီးတော့ကြတော့အခုလိုမျိုးဖြစ်တယ်ပေါ့နော်ဖြစ်တဲ့ဟာမှာလည်းအကြောင်းပြချက်တွေမျိုးစုံရှိအောင်နော်အီရန်ကိုတချို့ကြတယ်ပြောအီရန်ကိုပြောတဲ့နေရာမှာလည်းအမေရိကန်မှာကြတော့ဂျိုးဘိုင်ဒန်အစိုးရကိုပါအပြစ်ပြောကြတယ်ပေါ့နော်သူတို့ fan တွေကို release လုပ်လိုက်လို့အီရန်ကပတ်စံနေရတော့ရရပတ်စံနေနဲ့ဒီ Hamas တို့ Hezbollah တို့ fan လုပ်တယ်အဲဆိုပြီးတော့ဒါဟိုပြောကြရအောင်နော်ပြောအခုက election ကလည်း America မှာနှီးလာပြီဆိုတော့ Trump ကလည်းအဲပြန်ပြီးတော့ဝင်ပြိုင်မယ်ဆိုတော့အဲဒီဟာရတယ်ဟိုဘုခေါမဟိုတကယ်မြေတကယ်ဒီ reality မှာ suffer ဖြစ်နေတဲ့လူတွေရဲ့ suffering ကိုဟိုနည်းအောင်လုပ်ဖို့ထက်ဒီလူအပေါ်ကဒီတည်ရမှာဟို geo politics တွေဟိုတခြားသူနေတရားဟုဆိုလဲဒါသူ့ရဲ့နိုင်ငံရေးဟိုအာဏာတည်မြဲဖို့ဟိုအခုဆိုလဲဘာပြောဒီ crisis ဖြစ်လာတယ် America မှာဆိုလဲပြောရမယ်ဆိုရင်ဒီ election cycle မှာ it will be a big issue the from this moment forward ပေါ့နော်အဲ့တော့ငယ်ဘေးကနေကြည်ရတဲ့လူတွေကြဘာဖြစ်လာလဲဆိုတော့လူတွေရဲ့ခါကိုဖြည့်ရှင်းဖို့ထက်ဒီလူတွေကသူတို့ရဲ့အာဏာတည်မြဲဖို့ပဲလုပ်နေရဲဆိုပြီးတော့မြင်ရတဲ့ဟာကြီးကအဲ့ဒီဟာကြီးကအရန်ကိုယွန်းစရာကောင်းတော့နော
်ဟုတ် Yeah it is ဘာဖြစ်လဲဆိုတော့ Iran ကို fan release လုပ်လိုက်တယ်ဆိုတော့အားလေဒါသူတို့ပစံသူတို့ပြန်ပေးတာဒါပေမဲ့အီရန်အစတည်းကသူတို့ကငကိုတဲ့ regional power အနေနဲ့ Saudi Arabia ကိုမကြိုက်ဘူးပေါ့နော် American တွေကဒါ morally obligated altruistic motive ပေါ့နော်တကယ်လို့ဒါစိတ်ကောင်းစိတ်မြန်ရှိတဲ့ဆိုရင် I mean American နိုင်ငံ resident သတင်းထောက်ကတော့တတ်ထားတဲ့ဟိုနိုင်ငံတနိုင်ငံ Saudi Arabia နိုင်ငံလိုမျိုး capitulate လုပ်မှာပေါ့နော်ဒါပေမဲ့ American နိုင်ငံက lobby တွေအကုန်လုံးက war mongering ပြတကယ်လို့စစ်ပွဲအရန်သွေးဆူနေ lobby တွေဆိုတော့ဒီနိုင်ငံကိုတလက်မှချော့ပြီးလိုက်ရင်တော့မှအရန်ကိုဟိုဘောနော်တော်တော်ဆရာထက်တက်တန်နဲ့သူတို့မှလော်ဘီလိုက်လှုပ်လိုက်ရတာဒါပေမဲ့ဆော်ဒီနိုင်ငံကကိုယ့်ရဲ့သတင်းထောက်ကိုယ့်နိုင်ငံရက်ဆီဒန့် green card holder တယောက်ဟိုတူရကီနိုင်ငံကသူတို့ရဲ့ embassy ထဲခေါ်ပြီးတော့တခါလေလွှမ်းနေလီးတာ right
လွှမ်းနေ
lot of layers လီးတာတော့မှ ဘာမှမလုပ်ဘူး right wahhabism ဆိုတဲ့ဝါဒမွတ်စလင်ကဘာထဲမှာတော်တော် support နေတဲ့ဝါဒ Saudi Arabia အစွန်းရောက် wahhabism ဆိုတဲ့ဝါဒ Saudi နိုင်ငံကဟိုဆာအုဒ်ခေါင်းဆောင်တွေဟိုဖြုတ်ချလိုက်ရင်တော့မှမွတ်စလင်ကဘာဘာမှ they will have no qualm. They were like, all right, no extremism. A lot of Muslim one piece, you know, and someone who have like continuously live in Muslim community, you know, the Ludanga saw the Nanga, so we are Chido Miao, Muslim Naya. Pablo saw the Nanga, capital Melodala. Why? Capital interest, you know. Damn, Iran, the ropes and Libyan, the American hostage shield, Lupi, Lupi, and be like a percent or my. American ayama warmongering lobby ya to to election twa levy lou bi tong ara da myo pi twa yin pyan pei lai da le condition twa ben condition ne pyan dei lai da no Jake Sullivan ko dai a pyo de di pasan o local development twa tong mae so ma release lou ma federal reserve ka ne pyo so ro a lu condition ne pei lai de pasan de khu o blu lou pi ro iran ya raw ma ya de aku di blu lou pi ro lat nau bae le chano ti chan right I want to know how they bought weapons for Hezbollah who somehow tunneled into Gaza, which is like one of the most heavily guarded border through Egypt. And just tell me how they did that, you know, like that logistic operation, right? Right, that Iran, if they did that, they will probably take credit. I think Iranians are very like, you know, yeah, so warmongering lobby or election nila ne mya adagon mounti ya ba no US are like Korea nasin lut pi yo Israel thang what carriers like why the Israel F-35 to F-15 the lot same weaponry they sell lut thar why do they need like two carriers strike carrier group you know it's just I feel like Americans yearn for Americans not American people. American people are extremely kind and nice people. American politicians yearn for war where whenever there is like a season of election coming up. စပွဲဖြစ်ရင် Lena Armstrong တွေ တက်လာ တယ် Lena Armstrong တွေ တက် လာ ပြီ ဆို ရင် အဲ့ lobby က သူ့ ရဲ့ election campaign တွေ ကို donate လုပ် တယ် အဲ့ cycle က လဲ နေ ပေါ့ နော် အခု Vivek တို့ ဘာလို့ ဒီလောက် ထိ ဟို camera စား တဲ့ လူ တွေ တော့ မှ the stage main stage ko yaw la bi so yin anti war phit de atwa Vivek I'm not a supporter of Vivek but anti war phit de atwa ai ha tor tor pyo khan ya right Nikki Haley so le India myo tamii ba da mae she got so much camera time for what supporting Ukrainian war is supporting just basically supporting leveling down Gaza you know so war tendency yan mya na ngan bon no war monger yan mya na ngan so ro and it's nothing new nothing surprising you know this is just American imperialism working in its fine grain way you know oily machine coming and seizing up every new war that they can find grazing up every innocent life and mane out George W. Bush pyo raw sa de kula tui lai ya like ha Israel nai ngan ta win mishu ba Hamas de ta win shi ya ba Hamas de ya pi du de tong mi cha ya ba nya min lou lai da lu ta tan jo de twa de Iraq ma right phanan ne paw ka like yeah lu ta tan jo de twa de like Iraqis it's one of the biggest foreign policy failure of America yes. right okay America nai ngan let shi na a chain ma fail phit twa ma so yin naw ma analysis lou de retrospective analysis lou de political taip ban mya political scientist de akon long wa american nai ngan sa bi degrade phit da bi main lou lai lo iraq sit pwae sa phit lo degrade phit da so bi pyaw ma you know they will choose that point to be the single point where america started failing you know you are the biggest warmonger why should we trust you right I mean a lot of people just push for escalation wherever it is you know and state department mane ya email pu da le chan pyo ra ma bu twa bi google alou lo ya right state department ye email ma ba ba le so ro gaza sea ne patat bi yo pyo de chain ja yin white house ka pyo de lu yi akon long Jake Sullivan no ho national security advisor ne sa bi defense security secretary Anthony Blinken ti ya ba pyo le so ro di pyo de sa ka long ne ma de escalation ceasefire so as a galon ma paw pyo ba so bi state department mane ya email pu lite right Al Jazeera break lo lite you can google it I'm not saying that the state department is saying it right so balauti war mongering ho a lout chin le so da bo no like lena stock di le ayan tat de mane ya well obviously but you know pyo chin na ga ro da myo ri ya it hurts americans right it hurt easterners it only profit the war mongers right
yeah
politicians and the people who sell weapons, right? I'm almost sounding like a populist, which I hate. The making of
I
a populist.
mean, anti-war should be a popular thing. I
Yeah,
mean,
it should be. And a lot of Americans are anti-war, which I appreciate. A lot of Americans are also very conscientious. I will, after traveling, like, you know, stay nearby, I never doubt that a lot of Americans have bad things in heart. Like, they usually want peace, even though some of them have crazy ideas, conspiracies, but they want peace. Like, a lot of people are loving, you know, and it should be like that, but it doesn't reflect well on policy levels. A lot of the politicians are exactly the opposite of American people. Yeah. Yeah.
Det er American politics, man, i military industry er kompleks her. It's jernsuger, especially for other countries. But bare for eksempel, du kan ikke nemme sige, hvad man pjeder, sige pjeder, sådan det samme, hvad man tager pjeder, og det man.
Det. Safe and security, who are pinning alle parabono. The college giant glimpse of insecurity through me, Uma, 9/11 was an American eater. The ball about him on a Dharma. Iraq will bone jet come a 92% approval rating, right? A good Israeli Nangama through pull load up. The Israeli Nangama pull load like the Harris or through a New York Times bone. You Harris got pull load up 92% to 87%, 92% support ending the war in Gaza and ceasefire, and then blame the current crisis on Netanyahu. A good leadership pin in the Netanyahu will blame out there. Israel Nyazua 89% and 92%. That's a lot. Right? Being that you then sit down, cut down who Harris through a New York Times bomb you. Then right? Harris then New York cut Harris got being Harris editorial through your editorial, my through it had a deep conflict with our the Netanyahu so yeah, right? Through teacher mare, lunary le, sanator piare. Through your cabinet, my Luneago Macamane, right? They all got defense minister, Itamar Ben Gvir. So Itamar Ben Gvir, not the Okarachino, now my mummy, right wing settler, but Itamar Ben Gvir, Iraqi Jew, right? Iraq Lumio Jew. Balauti extremist pillars on him. To Baruch Goldstein's or American Nanga, Jewish settler, Palestine, my Guabio. Palima, Payashikuni, Muslim, Yamnaseo, Talida. Talide, Baruch Goldstein, Pam, your Israel, so we are Pam, your Townet Hilida. A Townet Hilida, Baruch Goldstein, a Dapong, a Gio, Itamar Ben Gvir, a good Leshi Shinere, Defense Minister, Israel, and Defense Minister, a Baruch Goldstein, a Dapong, you, two year in a Shima Chetar. That for fact check, Lulia, it's not your I'm young. To your achieve your data, to Balauti, a son yaw lesway. IDF Lumio, a poesima, to a lamacan. Itama Bangavio, a lamacan. You know, IDF Matavia to a man yan son yaw lesway. IDFs are they are like their day job is harassing Palestinian teenager, right? Yellow Nepian, Maroma, to a lamacan. Itama Bangavio, Netanyahu, a good defense minister position, Peter, security state minister position, Peter as well. Balauti, a ton yale as well. Go so yeah, synergy, right? A lot of people are warning against it, right? Like, don't do that. Aku Gaza ma sipwe phit de chein ma itama Ben Gvir wa cabinet phwe de chein ma Netanyahu wa itama Ben Gvir ma the. Itama Ben Gvir ba lou le da. Let net rifle, no? You can Google this. Rifle a let the town jaw away bi yo. Hwa ma West Bank settlement ma twa lu lite. He go and donate over 10,000 rifles in West Bank settlements. Any lana go tomb you up. Settler, Palestinian, a party don't know who get like right? A little about that. So if you have that kind of right wing zealots in your government, like what are you doing? You know, what are you trying to do? Are you doing trying to do like a fascist government? Mania, Harris, the Dins are journalists, they got Netanyahu, any. Right wing settler at Jerusalem, you might talk about a bear, you know, who are Mishu Banning, a shoe, tour, and also gone many nine those of you. I'll send me Pila. I'll send Pila, I'll got light. Light your eye and the garner will be a sea on top of you. See you on, see on the light or see you on the time you top you at Jerusalem, and you are a liberal. I'm Yashi is reading anima. I mean, with Hannah Ludine do copy, and it's an emote me, you know. so ဆိုတော့အဲ့လိုမျိုး right wing nationalist zealot တွေနဲ့ဖွဲ့ထားတဲ့ government တွေဖွဲ့ပြီးသွားမှာ oh my god how did this happen so you know me all right you created this you know you created these condition and then something in the Bible about you reap what you sow right like you know that so Netanyahu is very responsible, extremely responsible, you know, for this. Yeah. Who belaut him chai le so yin. Naftali Bennett so that tu ma tat la gain no khana le tat twar de Prime Minister. Naftali Bennett ka Arab Party ne coalition government phwe pi lo Netanyahu ko phyauk cha ga de. Belaut thi tu ko lu chai ne le so Israel ma. Now that tu aku pyan tat la. He became like the Likud Party ye. So it's all messed up. Israeli politics is also going through like a very rough patch, you know. The only democracy in Middle East, it's a myth. Ilan Pape, it's a myth. But now it's much more of a myth than it was before. You know, judicial system, no machine, right? A system we like it. So like a liberal faction, you know, I like. Yeah.
အဲ့ပေါ့အခုကကြာတော့တော်တော်မျိုးစစ်ဘွားဖန်တီးလိုက်တယ်ဆိုတော့အဲ့အကြောင်းလေအာ conspiracy တို့မျိုးစဉ်းစားမယ်ဆိုရင် maybe Hamas ကို Iran ကလောက်ခိုင်းတာမဟုတ်ဘဲနဲ့နေတင်ညာဟူကလောက်ခိုင်းတယ်ပြင်ပြင်ပါပါ
အဲမဟုတ်ဘူးသူတို့အစတည်းကလည်းဟိုဟာပေါ့နော်ဒီဟာတော့ကျွန်တော်တို့ assumption ပဲလုပ်လို့ရမှာပေါ့နော် retrospective ကိုလည်း conspiracy head ရန်တက်ချင်တယ်ဒါပေမဲ့ analysis တွေမှာကျွန်တော်အဲ့လိုမျိုးအထင်ပြောချင်ဘူးဒါပေမဲ့သူတို့လုပ်တဲ့ဥစ္စာတွေရှိတယ်ဥမာသူတို့ကိုယ်တိုင်ဗဇက်ကဖွင့်ပြောတာကဘာလဲဆိုတော့ Hamas ကိုသူတို့က control opposition ပုံစံသုံးလို့ရတယ် narrative ဖြစ်သွားအဲ့ဒါသူတို့ကိုယ်တိုင်ဖွင့်ပြောတယ် right သူတို့ကလည်းဘာလို့ဖွင့်ပြောလဲဆိုတော့ Hamas ရှိနေတဲ့အချိန်ကြာရင်ကြိုက်တယ်လို့ဂါဇာကိုရေပိတ်မီးဖြတ်အကုန်လုပ်လို့ရတယ်သူတို့ Hamas မရှိတော့တဲ့အခါ PLO နဲ့ဆိုရင်သူတို့ညှိနှိုင်းခြင်းတွေပါလောက်ရမယ်ပေါ့နော
် mm.
အဲ့ဒါကြောင့်မလို့အစတည်း Right Wing Nationalist Government ဒီ PLO အာဏာရောင်းသူတို့လုပ်တယ် right PI ဟာ oh my god like သူတို့က48ရာခိုင်နှုန်းကဟို Hamas ကိုသူတို့ vote လုပ်တယ်ပေါ့နော်2006ဟိုအားလုံးကဘာညာဆိုတော့ yeah like you guys bomb them regularly they will vote for the only government there is you know like yeah government တခုလဲရှင်တခုလဲတော့ဗုတ်လို့မှာပေါ့ PLO အာယောင်းလောက်ထားပြီးသွားမှာတော့ Hamas ကိုဗုတ်လို့တာ Palestine ပြည်သူတွေရဲ့အပြစ်လား right ပြီးရင်အခုလက်ရှိရှိနေတဲ့လူတွေ ਨੇ အဲ့ဒါ ਨੇ ပါဆိုင်ရအခုလက်ရှိရှိနေတဲ့14 probably 40 to 50% of the people now are like under 14 years old right like in Palestine famously they have very young population it's because you bomb every old people who's eligible to vote and what are you doing you know you're creating these conditions ပြီးတော့သူတို့အဲနေတန်ယာဟုရဲ့ဗီဒီယိုထွက်လာတာလည်းကိုစိုးရနိုင်ကပြောတဲ့အချိန်ကျွန်တော်ပြောဖြစ်တယ်ဟိုကဒီဒီဒီ RT က Turkish သတင်းဌာနထုတ်တာသူတို့ Palestinian တွေကိုသူတို့ကစပြီးတော့ဘုံနာနာကျဲတဲ့အခါကျရင်သူတို့ရဲ့ faction တွေက respond လုပ်တဲ့အခါမှာ emotional ဖြစ်တဲ့ဥစ္စာကိုပြောထားတာအဲ့ဒါ leak ဗီဒီယိုရှိရဲ့ TRT မှာနေတန်ယာဟုက settler group တခုကိုထိုင်ပြီးတော့သူရှင်းပြနေတာသူရဲ့ policy နဲ့ strategy ကိုသူ American ကိုဘယ်လို manipulate လုပ်လဲဆိုတာကျွန်တော်ပြောရမှာမဟုတ်ဘူးနေတန်ယာဟုကသူ့ပစ္စက်ကနေသူပြောတာ right 2001တုန်းကဟိုဟာ2000ခုနှစ်သူတို့ Oslo Accord သူတို့လက်မှတ်ထိုးပြီးတော့နောက်ပိုင်း2001မှာသူတို့ Palestine တွေကိုဘာကြောင့်နာနာပုံကျဲလဲဆိုတာသူရှင်းပြတာ leak video ရှိတယ်အဲ့ဒါလည်း Google လောက်ကြည့်လို့ရတယ်ဆိုတော့အကုန်လုံးကျွန်တော်ကဟိုဟာကိုမျိုးဆိုပြောတဲ့အချိန်မှာအရန် bias မဖြစ်နေဘူးလားဆိုတော့ Palestinian တယောက်မှမ F-35 လင်းမရှိဘူး right they don't have iron dome you know this violence will end promptly because Israelis are the one who hold majority of the power voting power democratic power they hold a lot of power they can end it very easily which is to negotiate prop up democratic elements among the Palestinian youth you know negotiate with maybe Palestinian socialists nationalists I don't know negotiate with any one of them not Hamas obviously sir negotiate look but no I mean what Hamas did was awful you know
yes killed, of course
yeah they killed the kids they killed like the elderly you know when we are oh she the apoyo tanana pite video right you know right but you can end it very quickly like it's not to bomb like the general the Biden so ya ra mne ya la mthi state department sa thot Anthony Blinken ko dai ba de ba pyo ya le so ဒီအကဲရတာဘောင်းလုပ်ပြီးသွားရင်ဘာဆက်လုပ်ရမလဲအစ္စရေးအစိုးရမှာပလန်ရှိပုံမရဘူးဆိုပြီးတော့ Biden administration ကစထုတ်တာ right it's very true like ဘာလုပ်မှာလဲဘောင်းလုပ်ပြီးသွားရင် Hamas ပြီးသွားပြီမရှိတော့ဘူးပဲထားလိုက်ပါတော့ right တခြားအဲ့ radical element တွေနဲ့ပတ်သက်ပြီးနောက်တခြား element နောက်တစ်ခုထွက်လာမှာပဲ right this is like
Yes, of
creating
course. ဒီလိုမျိုးအခြေအနေမှာတော့ Hamas မရှိတော့ဘူးဆိုရင်တော့မှတနည်းတစ်ပုံနဲ့အဲ့ဒီဟာရပြန်ပြီးတော့ထွက်လာမှာဒီဟို hatred if you don't end the hate will hate
yeah.
ကတော့ရှိနေမှာပဲအဲ့ဒီ hate အဲ့ဒီအမုန်းတွေကိုဟို reconcile မလုပ်နိုင်သေးရတော့ဒီပြဿနာဖြစ်နေမှာပဲ
Yeah, exactly. Like, be practical, right? You guys are very good with bureaucracy, Israeli people. Come on, go to the tables to negotiate again. Being right over a tiny by Sweeney or Terry. Pablo, I mean, through a load of peace deal, but how he so less on Palestinian and reject load out, can't not be all right. Through a load of peace deal, but how so less on democracy, I am in it. Shlomo Ben Ami ne tharu ho debate lou da Shlomo Ben Ami ya tharu ye foreign minister Oslo Accord ma swin ni de chain ma Camp David ma ta khaw ho Arafat ka ni reject lou lai lu tharu pyo da nga da Shlomo Ben Ami ya tu foreign minister ba pyo le so nga o da de dilo peace deal mwe la pe nga le reject lou ma de ba lo so ayan ma taya de peace deal da tharu phak ka lu ri ya pyo da no tharu phak ka lu ri ko dan wa alo peace deal ma taya man tharu ti de they suggest it ba lo le so alo suggest lou ma mi yu yin tharu twa policy nai ngan ga ma myan na ban ta de policy ye ya ma le tharu levy lou lu ya ba no min lo nga lo pe daw ma yu nga lo ko sit pwae nai ni bi min lo blo nyi mle ba ya ai analysis ka liberal de ke liberal ho analyst de ba no Fariz Zakaria ro ba ro so de ke CNN ga ho Fariz Zakaria so he's even a Muslim guy but he would go on and say stuff like you are losing the war Palestinians what do you want to do like you know take the deal like you how can you make that analysis when you are basically giving them a bad deal and using that against them you know and this is such a bad money channel Fariz Zakaria ပြောရဲဥစားနားထောင်ကြည့်ရတယ် Fariz Zakaria ဆိုတာတကယ် well regarded among the American liberals and you know White House and everybody you know liberal intelligentsia right through Roma အကုန်လုံး owners က Palestinian တွေပေါ်တင်တာ you know you guys are responsible you guys are you, if you guys do terrorism we will hit you if you guys don't do terrorism we will remove your PLO government and then install a terrorist you know so everything the Palestinians have to solve it you know like Israelis cannot do anything လိုမျိုးပုံစံမျိုး and analysis တော့ you know, ဘယ်လိုလုပ်ပြီးတော့ how is that going to be fair you know and that's coming from like really big Muslim figures in America you know like I'm extremely or like turn through analysis dio chi lai tor lan lan ba ta khali jan are they serious you know this is a prank be dai lobby account ya le atakon a lou lou de 24/7 you know like the palestinian ni ka ni bi yo ho hamas ka ni bi yo chu lun na ho bomb lou da ho proportionately responsible လောက်ရမယ်လို့ Israel ကိုပြောတာ anti-semitic ဖြစ်တယ်ဆိုပြီးတော့ antisemitic.org ကမင်းက tweet လုပ်တယ် Twitter မှာ no it's not what it means you know like you need to be proportional in how you respond you know like the account တွေကလည်း full time like the narrative twin up เนา
ะဒါပေါ့ online ကတော့တူတူပါပဲအခုက online မှာတော့တူတူတူတူဟာရပြန်တာပေါ့เนาะလူတွေကလည်းအဲ့လိုမျိုးဟာဆိုပို့ပြီးတော့စိတ်ဝင်စားကြတာဟိုလိုမျိုးနည်းနည်း moderate view ရောဘာလို့ဆိုသိမှလမ်းခံခုမဟုတ်ခုအစွန်ရောက်မှာပဲသူတွေကစိတ်ဝင်စားကြတဲ့ပုံစံမျိုးဖြစ် Yes
ဟုတ်တယ် completely true
အဲ့တော့ yes that's I think this is that I think we have to stop the recording now so thank you for your time I don't want to take ကိုမင်းတော်အချိန်ကိုလည်းဒီထက်ပိုပြီးတော့မယူချင်တော့ပါဘူး
Yeah it's all right
All right. ဘာပြောဒီဟာဒီ episode ကဟိုသူတွေလည်းစိတ်ဝင်စားကြမယ်လို့ထင်တယ်ပြီးတော့ဘုသူတ္တလည်းအများကြီးရတယ်ကျွန်တော်လည်းဘုသူတ္တအများကြီးရတယ်အဲ့တော့ကျေးဇူးပါကိုမင်းဆောင်ဟုတ်ကဲ့
Thank you ပါကိုဆိုရကျွန်တော်ပြောချင်တာကတော့ကျွန်တော် analysis က bias ဖြစ်ကြောင်းဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော် analysis ကတခြား Jewish academic တွေလည်းအများကြီးလောက်ထားတယ်ပေါ့နော် Ilan Pape တို့ Gabor Mate တို့อีลันบาเปโรပါဆိုရင် Holocaust survivor ပဲဗျာ Noam Chomsky ရပါ Holocaust မှာ ဆုံးသွားတဲ့အမျိုးတွေအများကြီးရှိရပြသူတို့ရဲ့စာအုပ်တွေတစ်ဖက်မှာဆိုရင်လည်းသူတို့ကိုယ်တိုင်ကဒါတွေကို morally ဆန့်ကျင်တယ်ပေါ့နော် Jewish liberary Jewish progressive တွေကဒါတွေကိုအများဆုံးဆန့်ကျင်တယ် Jewish settler colonialism အများဆုံးဆန့်ကျင်တယ်ပေါ့နော် Zionist တွေ
Okay
ကျွန်တော်တို့ကနာပြောခဲ့တဲ့ကိုစိုးရနဲ့ကျွန်တော်ပြောခဲ့တဲ့မှာ analysis တွေကကျွန်တော်တို့က left wing အရန်ဆန်နေမယ်အရန်ဟို progressive အရန်ဖြစ်နေမယ်ဆိုရင်ကျွန်တော်တို့ကနားလဲပေါ့နော်အရင်ကဖတ်ခဲ့တဲ့စာတွေ conservative narrative တွေက propaganda လုပ်တဲ့အချိန်မှာ false news ပါဆို 24/7 propaganda လုပ်တာဗျာနားလဲတယ်တချို့စာတွေပြီးရင်ကိုက Christian ဖြစ်နေတာတို့ဒါမဟုတ်ရင်ကိုက Jew မျိုးအကြောင်းအရန်ဟို biblical narrative တွေနဲ့ fantasize လုပ်ထားမျိုးပါတို့ဆိုရင်ကျွန်တော်တို့ပြောရရင်နားထောင်ခက်လိမ့်မယ်အဲဒါကြောင့်မို့ကျွန်တော်တို့ပြောရရင်နားမထောင်ကျင်ဘူးဆိုရင်ရတယ် Jew တွေသူတို့ Holocaust camp ကနေထွက်လာတဲ့ Jew တွေဗျ normal thing norman Finkelstein ဆိုတာ holocaust camp ကနေသူ့အမေရောအဖေရော holocaust camp မှာတည်သွားတာ right သူဆိုရင်လည်းတပွားလုံးဒီ Israel Palestine ကိစ္စမှာ palestinian တွေတော့သူလှုပ်ရှားခဲ့တယ် Ilan Pappe Gabormate ဆိုရင်နှစ်အောင်လုံးက holocaust survivor တွေပဲသူတို့ဆိုရင် Israel နိုင်ငံမှာမနေကျင်တော့လို့ Israel နိုင်ငံကထွက်လာပြီးတော့ academic တွေလောက်တာပေါ့နော်ဒီကိစ္စကိုစာရေးတာပြီး Noam Chomsky ဆိုလည်းကမ္ဘာပေါ်မှာနာမည်ကြီးသိပ္ပံပညာရှင်တွေထဲမှာပါတယ်ပေါ့နော် cognitive scientist
yes
grammar theory တို့ဘာလို့သူရေးခဲ့တယ် American နိုင်ငံက propaganda model တွေကိုသူ analysis လုပ်ခဲ့တယ်ပေါ့နော်အာ propaganda ဘယ်လိုလုပ်လဲအစား American အစိုးရကတော့ date ချင်းသူ့ကိုအရန်ကြောက်လဲကြောက်တယ်ယူလဲယူသေးတယ်ပေါ့နော်ဆိုတော့ Noam Chomsky တို့ရဲ့ analysis တွေပေါ့နော်အဲစာအုပ်တချို့စာအုပ်တွေ recommend လုပ်တာဘယ်လိုပါဆိုရင် on Palestine ဆိုတဲ့စာအုပ်လေးဖတ်ကြည့်ပါ Noam Chomsky ရဲ့ဟို Noam Chomsky ရဲ့ propaganda model ဟုတ်ပါခေါ်ရလဲအဲ
manufacturing constant
yeah manufacturing constant ကိုဖတ်ကြည့်ပါပြီးသွားရင် the fateful triangle ဆိုတာ1986 lebanon နဲ့ israel war မှာ israel စစ်သားတွေကကူပြီးတော့ lebanon က muslim တွေကိုတတ်တာတို့ပါတို့အဲ့ဒီအကြောင်းတွေဖတ်ချင်တဲ့ lebanese geopolitics ပါနဲ့ဖတ်ချင်တယ်ဆိုရင်အဲ့ the fateful triangle တို့ပါတို့ရှာဖတ်ကြည့်ပါ alan bape ရေးတဲ့စာအုပ်တွေဖတ်ပါ gabor mate ပြောတဲ့ lecture အနားထောင်ပါ norman finkelstein ပြောတဲ့ lecture အနားထောင်ပါပြီး Michael Parenti ဆိုတာလည်းရှိရသူလည်းကောင်းတယ်ဒါမဲ့သူကတော့နည်းနည်းလေး socialist အရင်ဆန်တယ်ပေါ့နော်တချို့ taste တွေနဲ့ကိုင်ညီမှာမဟုတ်ဘူးဒါမဲ့အဲ့ဒါကြီးရှာဖတ်ကြည့်ရဆိုရင်သူတို့ရဲ့ perspective အသစ်တွေမြင်လာလိမ့်မယ်ပြီးရင်သူတို့ဘာကြောင့်မလို့ဒါတွေထောက်ခံလဲဆိုတာကိုလည်းပို့ပြီးသိလာလိမ့်မယ်ပေါ့နော်ဒါကတော့ကျွန်တော်ရဲ့ progressive အမြင်ပေါ့နော်တဲ့ Jew မျိုးအများစုကလည်းဒီ busting course ကိုအရန်ဟိုဒိတ်ဒိတ်ကျဲသူတို့လှုပ်ရှားရပေါ့နော် so ကျွန်တော်ကလည်းသူတို့စာတွေဖတ်ပြီးတော့ပြောတာဒါတွေအများစုနားလေတော့ပေါက်လာပါတော့ဆိုတော့ yeah ညီကိုမောင်မတော်အဖတ်ချင်တယ်ဆိုရင်ဖတ်ကြည့်ပါလို့အဲ့ဒါလေး recommend လုပ်ရင်းနဲ့ပဲဒီမှာပဲအန်လိုက်တော့မယ်ကိုစိုးရ
ဟုတ်ကဲ့ဟုတ်ဟုတ်ကျေးဇူးပါအခုလိုအချိန်ပေးတဲ့အတွက်အာဟိုအခုလိုလည်းအာကိုမင်းစော်ရဲ့အာ brain ကိုစားခွင့်ပေးရအောင်နောက်ဖောက်စားခွင့်ပေးရတယ
်ကိုစိုးရလည်းကိုစိုးရနဲ့ကျွန်တော်လည်းတိုင်မြင်တဲ့ပုံစံမျိုးနေအောင်လို့ဆိုတာပြောကျွန်တော်လည်းအရင်ဝမ်းသာပါတယ်ကိုစိုးရနဲ့ပြောတိုင်း It's very good.
Okay.
Yeah.
Okay. Okay. So thank you.
Thank you.
See you next time.
See you. Okay.